Welcome to the Voice of America in Burmese.
မြန်မာညာညာဖြစ်ကြပါလိမ့်မယ် VOA American Dan ရဲ့2015ခုနှစ်ဇူလိုင်လ18ရက်တောက်ကြနေညပဲအစည်းအဝေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီနေ့စနေနေ့လိုင်းလိုမီတာ24 25 30 50နဲ့လိုင်းလ190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစည်းအဝေးကိုတင်ဆက်သွားမှာပါခင်ဗျာ
။ကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ပြည်သူ Tennessee ပြည်နယ်မှာမနေ့တုန်းကမရင်းစစ်သား၄ဦးသေဆုံးခဲ့တဲ့ပစ်ခတ်မှုကို FBI ကစတင်စုံစမ်းစစ်ဆေးနေပါတယ်။ Green နိုင်ငံနဲ့ဗန်ဒါရေးအကူအညီပေးရေးဆွေးနွေးဖို့ဂျာမန်လွှတ်တော်မှတခဲနဲ့ဆုံဖြတ်လိုက်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တိမ်ကြီးထိုင်းနဲ့တူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။2015ခုနှစ်ရွေးကောက်ပွဲမှာသတင်းမီဒီယာကျင်းဝတ်တွေကိုလိုင်းနာရမယ့်ကော်မရှင်ရွေးကောက်ပွဲကော်မရှင်ကနေပြီးတော့ကျင်းဝတ်တွေကိုဘယ်လိုလိုက်နာရမလဲဆိုတာကိုပြောကြပါရစေ
။တနင်္ဂနွေတိုင်းတာနေနဲ့စောင့်ကြည့်လေးလာမယ်ဆိုလို့ရှိရင်ကော်မရှင်ကရှောက်။ဒါလို့တိုင်းဒေသကြီးတစ်ခုမှရှောက်မယ်ဆိုရင်တိုင်းဒေသကြီးမှသွားရှောက်
။အကြခင်သတင်းတွေပြီးမှတင်းဆက်သွားဖို့ရှိပါတယ်။ဒါအပြင်ချင်းနိုင်ငံရေးပါတီက12ဦးဝင်ရောက်ရွေးချယ်ခံရမယ့်အခြေအနေနဲ့အတူမြန်မာနိုင်ငံမှာလက်တလောဖြစ်ပွားနေတဲ့ဒေါ်လာဈေးမြင့်တက်မှုအခြေအနေတွေကိုလည်းမေးမြန်းတင်ဆက်ဖို့ရှိပါတယ်။အဲ့နောက်ပိုင်းမှာအမျိုးသမီးရေးရာသိပ္ပံနဲ့နှီးပညာနဲ့သုတဆုံနဲ့အမေရိကန်တခွင်အစီအစဉ်တွေကိုနားဆင်ရမှာပါအခုတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးတိုက်တို့ကကြေညာပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတနက်စီပြည်နယ်တောင်ပိုင်းချက်တနူကမြို့ကစစ်ပဆန်နေရာနှစ်ခုမှာမနေ့တုန်းကမရင်းစစ်သား၄ဦးတိစုံသွားတဲ့ပြစ်ခတ်မှုတွေကိုဗာရီရွယ်ချက်နဲ့လုပ်ခဲ့တယ်လို့ဆိုတော့ကိုပြည်ထောင်စုစုံစမ်းစစ်ဆေးပြီးတော့ FBI ကစုံစမ်းနေပါတယ်တနက်စက်လေးနေ့ရွယ်တနက်သမားမိုဟာမက်ယူဆပ်အဗ်ဒူလာဇစ်ကနိုင်ငံတကာကျန်းမာရေးဖွဲ့စည်းရေးနဲ့ဆက်နွယ်မှုရှိတာမျိုးအခုချိန်ထိမတွေ့ရသေးဘူးလို့လည်းမင်းညက်ကပြောလို့တဲ့သတင်းစာရှင်းလင်းပွဲမှာ FBI ရဲ့ရှိအက်ဒရင်းဟိုးကပြောဆိုခဲ့တာပါချက်တန်နူကမျိုးကတနက်စီမြစ်တစ်ဖက်ကဟစ်ဆန်မြို့မှာနေထိုင်သူအဗ်ဒူလာဇီကတော့အပြန်အလှန်ပြစ်ခတ်မှုတွေအတွင်းသေဆုံးသွားခဲ့တာပါစစ်ပဆိုင်ရာရုံးငန်း၅ခုနဲ့ကပ်ရက်ရှိနေတဲ့ကုန်တက်တစ်ခုမှာဖွင့်လှစ်ထားတဲ့စစ်သားစုဆောင်ရေးစခန်းကိုကားပေါ်ကနေပြစ်ခတ်ခဲ့တာလို့လည်းအာနာမနီကပြောပါတယ်ချက်စိတ်30လောက်ပြတ်ကတ်ခဲ့ရမှာမရင်းတပ်ဖွဲ့ကစစ်သားစုဆောင်ရေးဝန်ထမ်းတူ6လောက်မှဒဏ်ရာရခဲ့တဲ့အတွက်ဒေသခံစေယုံမှာကုသပေးခဲ့ရပြီးနောက်ပိုင်းမှာတော့စေယုံကပြန်ဆင်းဝင်ပေးရတယ်လို့လည်းကာဝေးဝန်ကြီးဌာနကပြောပါတယ်ဒီနောက်မှာတော့တနက်သမားက10ကီလိုမီတာလောက်အကွာမှာရှိတဲ့ရေတပ်ထောက်ပို့ရေးစခန်းတစ်ခုကိုဆက်မောင်းသွားပြီးအပြန်အလှန်ပြတ်ကတ်မှုတွေဖြစ်ခဲ့တယ်လို့လည်းမျက်မြင်တွေ့သူတွေကပြောပါတယ်ရေတပ်စခန်းမှာတော့မရင်းတပ်ဖွဲ့ဝင်4ဦးသေဆုံးပြီးတယောက်ဒဏ်ရာရခဲ့တာပါတနက်သမားကတော့ပထမပြစ်ခတ်မှုဖြစ်ခဲ့ပြီးချိန်ကလေးကလိုက်လံဖမ်းဆီးဖို့ကြိုးစားနေတဲ့ရတဖို့ဝင်နေလက်ချက်နဲ့တည်ဆုံသွားတယ်လို့လည်းယူဆထားကြပါတယ်
။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်လို့ရရှိထားတဲ့သဘောတူညီချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအတည်ပြုနိုင်ဖို့တန်တမန်နေပြင်ဆင်နေချိန်မှာပဲသဘောတူညီချက်အပေါ်တန်တရားဖြစ်နေကြတဲ့မဟာမိတ်နိုင်ငံတွေကလက်ခံလာအောင်အမေရိကန်အစိုးရကဆက်လက်ကြိုးပမ်းနေပါတယ်။အီရန်နဲ့မတင်မမြတ်ဖြစ်နေပြီးသဘောတူညီချက်အပေါ်စိုးရိမ်မကင်းတဲ့သဘောထားတွေပြောဆိုထားတဲ့ဆော်ဒီအာရေဗီယာနိုင်ငံကနိုင်ငံခြားရေးဝန်ကြီးအဒဲလ်အယ်ဂျူဘဲကိုတော့သမ္မတဘရက်အိုဘားမားကဒီကနေ့အင်ပီရိုမှာလက်ခံတွေ့ဆုံမှာဖြစ်ပါတယ်။အီရန်နဲ့သဘောတူညီချက်အပေါ်တိတိကျကျကန့်ကွက်တာလည်းမရှိလက်ခံတာမျိုးလည်းမရှိတဲ့ဆော်ဒီနိုင်ငံခြားရေးဝန်ကြီးနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာလည်းမနေ့တုန်းကပဲတွေ့ဆုံခဲ့ပါတယ်။ဆော်ဒီထိပ်တန်းတန်တမန်ကတော့သဘောတူညီချက်အရအီရန်အပေါ်ဒဏ်ခတ်မှုတွေဖယ်ရှားပေးရကရလာမယ်ငွေကြေးတွေနဲ့ဆီးရီးယား၊ယေမင်နဲ့လေဗနန်တို့လိုနိုင်ငံတွေမှာဆီးရီးယားတွေကိုအီရန်ကဆက်လက်စစ်သွေးကြွတွေကိုအီရန်ကဆက်လက်ကူညီထောက်ပံ့မှာကိုဆော်ဒီအစိုးရကစိုးရိမ်တဲ့အကြောင်းထပ်မံပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့အမေရိကန်နဲ့ဆော်ဒီနိုင်ငံတို့ကြားဆက်လက်ပြီးလက်တွဲဆောင်ရွက်နိုင်မယ်လို့ယုံကြည်တဲ့အကြောင်းပြောဆိုခဲ့တယ်လို့အီရန်နိုင်ငံအပါအဝင်ဒေတာရင်းကအစွန်းရောက်အဖွဲ့အစည်းတွေရဲ့လှုပ်ရှားမှုတွေကိုတွန်းလှန်ရမှာအမေရိကန်ကဆက်လက်ကူညီသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။
ဂရင်းနိုင်ငံအတွက်တတိယချင်းဗန်ဒါရေးအကူအညီပေးရရေးဆွေးနွေးညီနိုင်မှုဂျမန်လွှတ်တော်ကဒီကနေ့တခဲနဲ့မဲခွဲဆုံးဖြတ်လိုက်ပါတယ်။အရေးပေါ်အကူအညီပေးရေးအစီအစဉ်နဲ့ပတ်သက်လို့အသေးစိတ်ဆွေးနွေးဖို့အစိုးရရဲ့ဆိုပြချက်ကိုအောက်လွှတ်တော်မှထောက်ခံမဲ439မဲ၊ကန့်ကွက်မဲ119မဲ၊ကြားနေမဲ40နဲ့အတည်ပြုလိုက်တာပါ။ဂရင်းနိုင်ငံအတွက်ဗန်ဒါရေးအကူအညီပေးရရမှာအများဆုံးထည့်ဝင်ထားတဲ့ဂျာမနီနိုင်ငံကဂရင်းနိုင်ငံအနေနဲ့အပြန်အလှန်အဖြစ်အသုံးစရိတ်တွေဖြတ်တောက်ပြီးအခွန်တွေတိုးမြှင့်ကောက်ခံမှုတစ်လျှောက်လုံးတောင်းဆိုထားတာဖြစ်ပါတယ်။ဂရင်းနိုင်ငံကတက်တလော့ပေးစရာရှိနေတဲ့အကျိုးတွေကိုပြန်ဆက်နိုင်အောင်ရေရိုချင်းငွေပေးဖို့နဲ့ ၅နှစ်အတွင်းမှာတတိယအကြိမ်ဖြစ်၃နှစ်ကြာကာလအတွင်းဒေါ်လာ94ဘီလီယံအကူအညီပေးရရေးဆွေးနွေးဖို့ဥရောပဗန္ဒာရေးဝန်ကြီးတွေမနေ့တုန်းကပဲသဘောတူထားကြတာပါ။ဂရီးနိုင်ငံရဲ့နိုင်ငံတကာကျွေးရှင်တွေကတောင်းဆိုထားတဲ့အတိုင်းချိုးချံချွေတိုင်ပြုရင်ပြောင်းလဲမှုတွေကိုဂရီးလွတ်တော်အမတ်တွေမနေ့စောပိုင်းကအတည်ပြုခဲ့ပြီးနိုင်ငံပိုင်းအကြံမှာပဲယူရိုငွေကြေးဖွဲ့ဝင်19နိုင်ငံကဗန္ဒာရေးဝန်ကြီးတွေဘက်ကတုံ့ပြန်ဆောင်ရွက်ခဲ့တာလည်းဖြစ်ပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌ Jean Claude Juncker ကတော့ဥရောပဘဝဘဏ်ကိုဂရိနိုင်ငံကပေးစရာရှိနေတဲ့ဒေါ်လာ 4.6 ဘီလီယံကိုတနင်္လာနေ့မှာပြန်ဆက်နိုင်အောင်ရေရိုချင်းငွေပေးမယ်ကြောင်းပြောဆိုခဲ့ပေမဲ့ဘလောက်ပမာဏပေးမယ်ဆိုတော့ကတော့ပြောမသွားပါဘူး။ဂရိနိုင်ငံအတွက်ဗန္ဒာရေးအကူအညီတွေရရှိလာတော့မယ့်တစ်ချိန်ထဲမှာပဲမချခင်ရက်တွေအတွင်းဝန်ကြီးချုပ် Alexis Tsipras ကလည်းသူ့အစိုးရဘက်ကိုပြန်လည်ဖွဲ့စည်းလိုက်မယ်လို့မျှော်လင့်နေကြပါတယ်။
ပြီးခဲ့တဲ့နှစ်တုန်းကမလေးရှားလေကြောင်းလိုင်းရဲ့ MH-70 ခီးတဲ့တင်လေယာဉ်ကိုယူကရိန်းနိုင်ငံတွင်မှပြစ်ချခဲ့တဲ့လို့ရဟောင်းရက်ဆက်ချမ်းချုပ်တဲ့အချမ်းဖက်လို့ရဖြစ်ပြီးရုရှားဘက်ကပူးပေါင်းဆောင်ရွက်မှုကြောင့်အခုလိုဒုံးကျည်နဲ့တိုက်ခိုက်မှုကိုဆောင်ရွက်နိုင်ခဲ့တာဖြစ်တယ်လို့ယူကရိန်းသမ္မတပီထရိုပိုရိုရှန်ကိုကပြောဆိုလိုက်ပါတယ်။လေရင်ပြစ်ချခံရမှုမှာတေဆုံးခဲ့ရသူတွေကိုဂုံပြုတဲ့အနေနဲ့လေရင်ကိုပြစ်ချခဲ့မှုမှာတာဝန်ရှိသူတွေကိုတူညီတဲ့ပြစ်ဒဏ်ပေးနိုင်အောင်လှုံ့ဆော်ရမှာကယူကရိန်းတို့ရဲ့ကျင့်ဝတ်ပိုင်ဆိုင်ရာတာဝန်တရဖြစ်ပါတယ်လို့လည်းသမ္မတပိုရိုရှန်ကိုကဒီကနေ့တောက်ကြနေထုတ်ပြန်တဲ့ကြေညာချက်ထဲမှာထည့်သွင်းပြောဆိုထားပါတယ်။မလွဲမသွေပြစ်ဒဏ်ခတ်ခံရမယ်ဆိုတာကိုလူသားသမားတွေနားလည်ထားရမယ်လို့လည်းသမ္မတကပြောဆိုခဲ့ပါတယ်။လေရင်ပြစ်ချခဲ့တဲ့တနည်းမြောက်နှစ်ပတ်လည်နေ့တောက်ကြနေမှာတော့လေရင်ပြစ်ချမှုမှာတေဆုံးခဲ့ရသူ298ဦးတို့အတွက်ဝန်ထဲခြေကွဲနေကြသူတွေဟာယူကရိန်းအရှေ့ပိုင်းလေရင်ပြတ်ကျခဲ့ရနေရအနီးမှာစုဝေးခဲ့ကြပါတယ်ရှင
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ View American သံမြန်မာပိုင်းစီစဉ်ရဲ့တောက်ကြနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ယမန်နိုင်ငံတောင်ပိုင်းမှာရှီယာသဘုံနဲ့သိမ့်ပိုက်ထားတဲ့အေဒင်စစ်ကဲမျိုးကိုဆော်ရီအာရေဗျနိုင်ငံကကျောရနောက်ခံပေးထားတဲ့တပ်ဖွဲ့တွေပြန်လည်သိမ့်ပိုက်လိုက်ပြီဖြစ်တဲ့အကြောင်းအဝေးရောက်ယမန်ဆွေးနွေးရေးအထူးသမားကပြောပါရတယ်။ UN နိုင်ငံကအားပေးထောက်ခံထားတဲ့ဟူသီသဘုံနဲ့ရှီယာယမန်နိုင်ငံကဒုတိယအကြီးဆုံးဖြစ်တဲ့အေဒင်မျိုးကိုအဝေးရောက်ဆွေးရဖို့တစ္ဆာကန်တက်တွေကဒီသတင်းပတ်ထဲမှာပဲထုတ်စစ်ဆင်ခဲ့ကြတာပါ။အစ္စလမ်ဘာသာဝင်တွေရဲ့ဥပုပ်ကာလအဆုံးသတ်တဲ့ပွဲတော်အစနေ့မှာပဲအေဒင်မျိုးလွတ်မြောက်သွားပြီဖြစ်တဲ့အကြောင်းအစိုးရရဲ့ကြေညာချက်ကိုဒုသမားခါလစ်ပါဟာက Facebook အင်တာနက်ဆာမျက်နှာမှာဒီကနေ့ပဲဖော်ပြခဲ့တာပါ
။နိုင်ဂျီးရီးယားအရှေ့မြောက်ပိုင်းဒေသတွင်အစ်ပွဲတော်တွေဆင်နွှဲနေကြတဲ့တောက်ကြနေမှာဘုံးပေါက်ကွဲမှုတွေထပ်ဖြစ်ခဲ့တာကြောင့်ဒါမာတူရူမြို့မှာအနည်းဆုံးလူ10ဦးလောက်သေဆုံးခဲ့ပါတယ်။မွတ်စလင်တို့ရဲ့ရမဒန်ဥပုသ်လနောက်ဆုံးနေ့ဖျားဝတ်ပြုသူတွေဆူတောင်းဝတ်ပြုကြတဲ့ကွင်းပြင်ကြီးထဲမှာပေါက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပါတယ်။ပထမပေါက်ကွဲမှုနှစ်ကြိမ်ပြီးမှနောက်ထပ်ပေါက်ကွဲမှုတစ်ခုထပ်ဖြစ်တယ်လို့သတင်းတချို့မှာဖော်ပြပါတယ်။မနေ့ခြားသာရင်းနဲ့ဂုံးမြို့မှာပောက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပြီးဒီကနေ့ထပ်ဖြစ်လာတဲ့ပောက်ကွဲမှုတွေနဲ့ပတ်သက်လို့တော့ဘယ်သူလက်ချက်ဆိုတာမသိရသေးပါဘူးရှင်
။အစ်ချင်းနိုင်ငံမှာယာရုကဖေရှားခံခဲ့ရတဲ့သမာဟောင်းမိုဟာမက်မော်စီကိုထောက်ခံသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကပြစ်ခတ်တွေဖြစ်ပွားရကလူ6ဦးထဲမှာသေဆုံးသွားတဲ့အကြောင်းအစ်ချင်းစိုးရတာဝန်ရှိသူတွေကပြောပါရယ်။ဂီဇာပိရမစ်ကြီးရဲ့ရှေ့ရအနီးကတလီဘန်ရအရက်မှာဒီကနေ့မနေ့ပိုင်းဝတ်ပြုဆူတောင်းပြီးချစ်တဲ့ဆန္ဒပြကြတဲ့အစ္စလာမ်ဆန္ဒပြသမားတွေနဲ့အတူတူရုံးတွေဖြစ်ပွားခဲ့တာပါ။ကရုံမျိုးတော်ဆောင်ကအစ္စလမ်ဝါရီရဲ့အမဂန်နမည်တစ်ခုဖြစ်တဲ့နာဟိယာမမြို့မှာဆိုရင်လည်းဆန္ဒပြပွဲတွေဖြစ်ခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။အစ္စလမ်ဘာသာဝင်တွေအထွတ်မြတ်ထားတဲ့ရမ်ဒန်ဥပုသ်လအဆုံးသတ်ချိန်ပွဲတော်ကျင်းပချိန်မှာပဲဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါ။သမရဟောင်းမော်စီကို2013ခုနှစ်မှာဂျာရုကဖေရှားခဲ့ပြီးချိန်ကစလို့ထောက်ခံသူတွေကတော့ဆန္ဒပြပွဲတွေကိုပုံမှန်လိုလိုကျင်းပနေတာဖြစ်ပေမဲ့ပါဝင်သူအရေးအတွက်ကတော့နဲပါလာတယ်လို့လုံခြုံရေးအာဏာပိုင်ရဲ့မကြာခဏဆိုသလိုနှိမ်နှင်းမှုတွေနဲ့လည်းရင်ဆိုင်ခဲ့ရပါတယ်။ဤချေဆွေကတော့သမရဟောင်းမော်စီရဲ့မွတ်စလင်ညီကိုရောများဖွဲ့ကိုတရားမဝင်ဖွဲ့စည်းဖြစ်ကြေညာထားပြီးထောက်ခံသူပေါင်း1000နဲ့ချီပြီးတော့လည်းဖမ်းဆီးခဲ့တာပါ။သမရဟောင်းနဲ့နောက်လိုက်တွေကိုနှိမ်နှင်းခဲ့တဲ့အချိန်ကစလို့နိုင်ငံအနှံ့မှာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေအထူးသဖြင့်ကတော့အစိုးရတာဝန်ရှိသူတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေလည်းပုံတိုးလာခဲ့ပါတယ်
။ဂျပန်နိုင်ငံအနောက်ပိုင်းမှာပြင်းထန်တဲ့အပူပိုင်းမုန်တိုင်းဝင်ရောက်လာရကမိုးသည်ထန်လေပြင်းတိုက်ခိုက်မှုတွေကြောင့်လူ2ယောက်ထပ်မံနေသေဆုံးခဲ့ပါတယ်။ အပူပိုင်းမုံတိုင်းနှန်းခါကြောင့်ရေကြီးမြေပြိုနိုင်တဲ့အန္တရာယ်ကြောင့်လူပေါင်းထောင်ပေါင်းချီပြေးလို့ရရွှေ့ပြောင်းကြဖို့ကိုလည်းသတိပေးထားပါတယ်။ဂျပန်နိုင်ငံရဲ့အဓိကကျွန်းဖြစ်တဲ့ဟွန်ရှူးကျွန်းကနေရာတချို့မှာတော့မုံတိုင်းဆဝင်တဲ့ကြာသပတေးနေ့ကဆလို့မိုးရွာနေတာမှာမိုးရေချိန်600မီလီမီတာကျော်အထိရှိနေပါပြီ။တိုင်ဖုန်းမုန်တိုင်းအဆင့်ကနေအပူပိုင်းမုန်တိုင်းအဖြစ်အင်အားလျော့သွားပေမဲ့တနာယီလေးတိုင်နှုန်း150ကီလိုမီတာကျော်နဲ့ဒီကနေ့တောက်ကြနေအထိမုန်တိုင်းဟာဆက်လက်အားကောင်းနေစေဖြစ်ပါတယ်။မနေ့ကတော့မုန်တိုင်းအတွက်ချိုးတင်ပြင်ဆင်ရင်းအ ਨੇ ဆုံးလူနှစ်ဦးရေနှစ်သေဆုံးခဲ့တယ်လို့တာဝန်ရှိသူတို့ကပြောပါတယ်။သေဆုံးသွားသူတွေကအသက်82နှစ်အရွယ်အဖိုးအိုတဦးကတော့အိမ်ပြတင်းပေါက်ကိုလုံခြုံအောင်ပိတ်ဖို့ကြိုးစားနေချိန်မှာရေတွေဖုံးနေတဲ့မြောင်းတွေကိုလိမ့်ကြရာကရေနှစ်သေဆုံးခဲ့တာဖြစ်ပါတယ်။အ ਨੇ ဆုံးလူ18ဦးလောက်လည်းထိခိုက်ဒဏ်ရာတွေရခဲ့ပါတယ်။မုန်တိုင်းကြောင့်လေရင်ခီးစင်တွေဖျက်ထားရတယ်လို့ယထားနဲ့ဂရုအသင်းမော်တွေအပါအဝင်တခြားတဲ့ယူပို့ဆောင်ရေးလုပ်ငန်းတွေမှာလည်းနှောက်နှေးမှုတွေနဲ့ကြုံနေရပါတယ်။အင်ဒိုနီးရှားဘာသာနဲ့ပိနေသည်လို့အထိပ္ပယ်ရတဲ့နန်ခါမုန်တိုင်းဟာဂျပန်ပင်လယ်ရှိရာမြောက်ဘက်ကိုဥတီနေပေမဲ့လမ်းကြောင်းပြောင်းပြီးရှေ့တရင်ပတ်လောက်မှာဂျပန်နိုင်ငံအရှေ့မြောက်ဘက်ကိုဝင်ရောက်တိုက်ခတ်နိုင်တယ်လို့လည်းမိုးလေဝသပညာရှင်တို့ကခန့်မှန်းထားပါတယ်ရှင
်။ထိပ်တန်းရောင်းနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးတိုက်သူကကြေညာခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအဆီဇင်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နေပါတယ်။အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်သွားပါမယ်။2015ပါတီစုံရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတရက်ကျင်းပနိုင်မှုအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြည်တွင်းအရက်ဖက်လူအဖွဲ့အစည်းတွေနဲ့မီဒီယာအဖွဲ့အစည်းတွေကိုစောင့်ကြည့်လေ့လာဖို့အတွက်ဖိတ်ခေါ်လိုက်ပါတယ်။စောင့်ကြည့်လေ့လာမဲ့အဖွဲ့အစည်းတွေကရွေးကောက်ပွဲဆိုင်ရာဥပဒေနဲ့ပြည်တွင်းစောင့်ကြည့်လေ့လာရေးကျင့်ဝတ်တွေကိုမီဒီယာအဖွဲ့တွေဆိုရင်စာနယ်ဇင်းကောင်စီယာယီကထုတ်ပြန်ထားတဲ့သတင်းမီဒီယာကျင့်ဝတ်တွေကိုလည်းလိုက်နာရမယ်လို့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူကပြောဆိုလိုက်ပါတယ်။အပြည့်အစုံကို VOA သတင်းတော့ကိုထက်အောင်ကတင်ပြမှာပါ။
ရွေးကောက်ပွဲကျင်းပဖို့ရက်နီးကပ်လာချိန်မှာပဲပြည်တွင်းမီဒီယာအဖွဲ့အစည်းတွေနဲ့အရက်ဖက်လူအဖွဲ့အစည်းတွေကိုရွေးကောက်ပွဲစောင့်ကြည့်လေ့လာဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဖိတ်ခေါ်လိုက်ပါတယ်။ပြည်နယ်နဲ့တိုင်းဒေသကြီးတစ်ခုထပ်ပို့ပြီးတော့လေ့လာခြင်းနဲ့ဆိုရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုလျှောက်လာတင်ရမှာဖြစ်ပြီးတော့တိုင်းဒေသကြီးတစ်ခုအတွက်ဆိုရင်တော့သက်ဆိုင်ရာတိုင်းဒေသကြီးကော်မရှင်မှာလျှောက်ရမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်မှုဦးသိန်းဦးကပြောပါတယ
်။နိုင်ငံလုံးတိုင်းတာနေနဲ့စောင့်ကြည့်လေ့လာမယ်ဆိုလို့ရှိရင်ကော်မရှင်မှာလျှောက်ဒါလို့တိုင်းဒေသကြီးတစ်ခုမှာရှောက်မယ်ဆိုရင်တိုင်းဒေသကြီးမှာသွားရှောက်။အဲဒါမှမဟုတ် KI တစ်ခုရဲ့လေးလာမယ်ဆိုတော့ KI မှာသွားရှောက်။မြို့နယ်တစ်ခုရဲ့လေးလာမယ်ဆိုမြို့နယ်သွားရှောက်။
ရွေးကောက်ပွဲကော်မရှင်ကအခုလိုစောင့်ကြည့်လေ့လာမယ့်အဖွဲ့အစည်းတွေကိုဖိတ်ခေါ်ထားပေမဲ့လက်ရှိအချိန်ထိတော့ဘယ်အဖွဲ့အစည်းကမှလာရောက်လျှောက်ထားခြင်းမရှိသေးဘူးလို့သူကဆိုပါတယ်။လေ့လာမယ့်ပြည်တွင်းအဖွဲ့အစည်းတွေအနေနဲ့ရွေးကောက်ပွဲမကျင်းပမီ15ရက်နေ့အထိလျှောက်ထားနိုင်တယ်လို့ကော်မရှင်ကပြဋ္ဌာန်းထားတဲ့ပြည်တွင်းရွေးကောက်ပွဲလိုက်နိုင်ရမယ့်အချက်တွေထဲမှာဖော်ပြထားပါတယ်။မန္တလေးတိုင်းဒေသကြီးတစ်ခုလုံးကအရက်ဖက်လူအဖွဲ့အစည်း30ကျော်နဲ့ဖွဲ့စည်းထားတဲ့ရွေးကောက်ပွဲစောင့်ကြည့်သူများကွန်ရက်ကတော့ရွေးကောက်ပွဲဖြစ်စဉ်တောက်လျှောက်လေ့လာနိုင်မဲ့သက်သေခံကပ်ပြားကိုလျှောက်ထားသွားမယ်လို့အဖွဲ့ဝင်ကိုညီညီကျော်ကဆိုပါတယ်
။ကျွန်တော်တို့အလုံးကအတိမတ်ပြုဟိုကပ်ပြားကိုယူပါမယ်။ဒီအတိမတ်ပြုကပ်ပြားရဲ့အနေနဲ့ကတော့ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုလွတ်လွတ်လပ်လပ်ကျွန်တော်တို့စောင့်ကြည့်ခွင့်ရပါမယ်။ဘေးရုံတိုင်းကိုကျွန်တော်တို့ဝင်ကြည့်ခွင့်ရပါမယ်။ဒီအတွက်ကြောင့်မို့ကျွန်တော်တို့ကအပြည့်ပံပြူကိုယူသွားမှာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ကမန္တလေးတိုင်းအနေနဲ့ပဲယူသွားဖြစ်ပါတယ်
။ဆိုတော့ဒီအကူရုအဖွဲ့အနေနဲ့ပေါ့လေတိုင်းဒေသကြီးအကုန်လုံးကိုစောင့်ကြည့်မယ်ဆိုတော့အဖွဲ့ဝင်အင်အားဘယ်လောက်နဲ့စောင့်ကြည့်ကြမှာပါလဲခင်ဗျ
။ကျွန်တော်တို့အနေနဲ့ကတော့ဖြစ်စဉ်ကိုစောင့်ကြည့်တဲ့အခါမှာအရေးအတွက်အင်အားယာယီတော့ကျွန်တော်တို့သုံးမှာမဟုတ်ပါဘူး။မင်းတို့လည်းစီသုံးမှာမဟုတ်ဘူး။ဒါပေမဲ့မန္တလေးတိုင်းအနေနဲ့ပြောပြရမယ်ဆိုရင်ကျွန်တော်အင်အားထောက်သုံးရမယ်ကျွန်တော်မှန်းထားပါလား။
ရွေးကောက်ပွဲမှာလေးလာမဲ့အရက်ဖက်အဖွဲ့အစည်းတွေဒါမှမဟုတ်ပြည်တွင်းမီဒီယာတွေကိုလည်းစောင့်ကြည့်ဖို့အတွက်မီဒီယာတစ်ဖွဲ့မှာတဦးကနေ3ဦးထိရှောက်ထားနိုင်မှာဖြစ်ပါတယ်။ပဲခူးလူငယ်ဖွံ့ဖြိုးတိုးတက်ရေးစာစင်ကကိုကျော်ကျော်လင်းကတော့ပဲခူးတိုင်းအတွင်းမှာလေးလာဖို့ရှိတယ်လို့ဖွင့်ဟပါတယ
်။ကျွန်တော်တို့ကဒီမှာပဲခူးမှာပေါ့နော်ပဲခူးမှာလုပ်မယ်ပြီးတော့ကျွန်တော်တို့ကတစ်ဖွဲ့တည်းတော့မဟုတ်ဘူးပြကျွန်တော်တို့အနေနဲ့ဟိုပေါင်းနာလေးရှိတယ်ဥမာစေနာလင်းအိမ်ရဲ့ပြီးတော့ knowledge zone ရဲ့ပုံညပါလိရဲ့ကျွန်တော်အတင်းဖွဲ့လေးတွေငါးဘွဲ့တော့ပေါင်းပြီးတော့ကျွန်တော်တို့ဒီပဲခူးမြို့ပေါ်မှာလုပ်သွားဖို့ရှိတယ်ဗျ။လောဆယ်တော့ကျွန်တော်တို့ဒီညောင်လေးပင်တို့ဒီပဲခူးတိုင်းအခြေချမ်းကိုပေါ့နော်အဓိကတော့ပဲခူးတိုင်းအခြေချမ်းကိုကျွန်တော်တို့လုပ်ဖို့အတွက်ဟိုလောဆယ်တော့ network ထိနေတယ်ပေါ့နော်။ network ထိနေပြီးတော့ကျွန်တော်တို့လည်းဟိုသဘောတူညီမှုရရင်တော့အဲ့ဒီအဖွဲ့တွေအားလုံးပေါင်းပြီးတော့တင်တော့ဖို့ရှိတယ်။
Sanji Lila me Puesiriha, Yuga Wilkom Shinga, Dea Wing Kumjinga Sabiro, Lila Y Longanigo Satin Sawyer Nama Pibare, Yuga Wego Lila Jame Media Puesiri in Nine, Lina Yame Sigan Chedigoro, Uten Uga Kulu Pibare.
Yuga Wilkom Shabiatana Uri, Niuri, Yajadine, Sanazinkong Yaya Tubiana Media Jung Lina Uwa.
Commissioner Dia Wen Quimbu Tare Lila Me Puesuriha, Mayo Duma, Mebida, Mejidari Abawin, Maya Lessin Puzurarigule, Sanchi Quin Yama Pipare, Dabian Paduri Net, Winya Uykamekuzile Launi, Yuka Pue Etre, Donzi Digule, Lila Nama Pipare, Yuka Pue Saya Nauson Si in Kanzago, Lila Mubi and Niga Sabido, Japan Chose Etre, Pidanzu Yuka Pue Commission, Tamam Hoyen, Tasaya Pue Query Tem People Yamelo, Commissioner Dayton Tavare. Lame Yuka Puema, Sanchi Lila Namutre, Nangan Lila Me Puenga Puegule, Pico Tomelu, Pianzu Yuka Pue Commission Okata, Ute Ega Piosu Tavarekmia.
We then know Kuta on yet the Himpi Bujabakna. Yumaninga Madola Zita be Yumang with Tambu Payo Jale, Surya Jamatim Jagan Kudo, Yuka Pue Wime, Taina Party Kisa Ujiaumba. Natansanga Yuka Puema, Chenanga Yi Party, Chinjin. ဒီကောက်ပွဲဆိုင်ရာလက်တွဲဆောင်ရွက်ရေးမဟာဗျူဟာမူကြမ်းတရက်ရေးဆွဲခဲ့ပြီးအတီးပြုနိုင်ရေးအတွက်ဒီကနေ့ရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးကြပါတယ်။ချင်းနိုင်ငံရေးပါတီစစ်နှစ်ပါတီတွေကဦးစားပေးစနအုပ်ကိုရွေးချယ်ပြီးသူတို့ရှင်ပြိုင်တဲ့နယ်မြေတွေမှာဝင်ရောက်မရှင်ပြိုင်ဖို့နဲ့ရွေးကောက်ပွဲအလွန်ကာလမှာပူးပေါင်းလှုပ်ဆောင်သွားဖို့သဘောတူညီချက်ရရှိခဲ့တယ်လို့လည်းအစည
ွေးချယ်ပြီးရှင်ပြိုင်သွားဖို့ဆုံးဖြတ်ချက်ချခဲ့တယ်လို့အစည်းအဝေးတက်ရောက်ခဲ့တဲ့ချင်းမျိုးရာဒီမိုကရက်တစ်ပါတီရဲ့အထွေထွေသွေးရင်းမှုပူးလှိုင်ထုံးက VOA ကိုခုလိုပြောပါရယ
်ပါတီက7ပါတီရှိတယ်အဲ့ဒီမှာတပါတီကဒီချုပ်ပါတီက2ယောက်2ယောက်သူ့ပါတီက2ယောက်ပေါ့နော်ဒီကနေ့ရဲ့ကိုယ်စားလှယ်မှုဦးစားပေးချက်နဲ့ရေးလိုက်တယ်ဆိုတော့အဲ့ဒီလိုရှင်းပြတဲ့နေရာမှာဒီမှာမရှင်းပြတဲ့တဲ့လည်းပါတီနဲ့ရှောင်ပေးရမယ
်စူလိုင်လ16ရက်နေ့နဲ့18ရက်နေ့မှာပြုလုပ်ခဲ့တဲ့ချင်းနိုင်ငံရေးပါတီများတွေ့ဆုံဆွေးနွေးပွဲကနေအခုလိုဆုံးမြတ်ခဲ့ကြတာပါဒီဆုံးမြတ်ချက်ကိုပါတီတချို့ကဇောရကတက်မှုတချို့ရှိပေမဲ့လည်းအများသဘောတူညီမှုစံတရအဖွဲ့ဝင်အားလုံးကလက်မှတ်ရေးသွေးခဲ့ကြတယ်လို့ပူလိုင်ထုံးကပြောပါတယ်ဒါအပြင်ရွေးကောက်ပွဲအလွန်ကာလအတွက်ချင်းနိုင်ငံရေးပါတီအချင်းချင်းပူးပေါင်းဆောင်ရွက်မဲ့ဆုံးဖြတ်ချက်အစီအစဉ်ကိုပူလိုင်ထုံးကအခုလိုဆက်ပြောပါတယ
်ရွေးကောက်ပွဲအလွန်မှာကျွန်တော်အဲ့နိုင်တဲ့ဖွဲ့စည်းတဲ့ပြန်ပြီးရှိရှိပြီးအဲ့လိုရှိရှိပြန်ထိုင်ကြတယ်ဥမာဆိုတော့ဖွဲ့စည်းရေးလို့ဖြစ်တော့တဲ့ရောက်ရေးတို့အဲ့အရာတွေကအကုန်လုံးကျွန်တော်ယူလိုက်တော့မှအဲ့မှာချင်းချင်းသဘောတူလက်တွဲမှုအဲ့လိုပဲကျွန်တော်ဆုံးဖြတ်ထားတာ
ပြီးခဲ့တဲ့ဇူလိုင်လသူရိယဘက်ကရွေးကောက်ပွဲဆိုင်ရာလက်သွဲဆောင်ရွက်ရေးမဟာဗျူဟာမူကြမ်းကို Gender and Development Initiative မြန်မာဖွဲ့ Director စလိုင်းအိုက်ဆက်ခင်နဲ့ချင်းနိုင်ငံရေးပါတီတွေကအသွေးမှုတဦးစီပါဝင်တဲ့မူကြမ်းရေးဆွဲရေးကော်မတီကနေရေးဆွဲခဲ့ပြီးတော့ဒီကနေ့အစည်းအဝေးမှာအတည်ပြုခဲ့ကြတာပါ2025ရွေးကောက်ပွဲမှာချင်းနိုင်ငံရေးပါတီတွေဝင်ရောက်ရှင်ပြန်ရမှာမဲဆန္ဒနယ်မြေမထပ်ပဲဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတဲ့အချက်ပေါ်အခြေခံပြီးတော့ဆွေးနွေးခဲ့ပြီးအဖြစ်နိုင်ဆုံးဆုံးဖြတ်ချက်ကိုချခဲ့တယ်လို့လည်းပူလိုင်ထုံးကပြောပါတယ်ခုလက်ရှိမှာချင်းနိုင်ငံရေးပါတီ12ခုရှိနေပြီးတော့လာမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြန်သွားမယ့်အနေအထားကတော့ချင်းမျိုးရာဒီမိုကရက်တစ်ပါတီရဲ့အသွေးမှုတက်စလိုင်းငယ်ပြီးကခုလိုပြောပါတယ်
ချင်းနိုင်ငံရေးပါတီရဲ့6ခုကျော်တဲ့ဆိုပေမဲ့ချင်းပြည်နယ်ရင်းမှာဝင်ရောက်ရှင်ကျင်တဲ့ပါတီအောင်6ခုပဲရှိပါတယ်။ဒီနေ့ဟာတွေကတော့ကိုယ့်ရဲ့မြို့နယ်လိုက်ပေါ့၊မြေဆန္ဒနယ်အနည်းဆုံး3နေလောက်ရှိတဲ့ပါတီတွေလည်းပါဝင်တယ်။ဒါဆိုမြို့နယ်လောက်ဝင်နေ၊လေးမြို့နယ်လောက်ဝင်နေစသဖြင့်ကြောက်ဝင်နေလည်းရှိပါတယ်။ဒီကပြဿနာမရှိပါဘူ
း။လာမယ့်2025ရွေးကောက်ပွဲမှာအင်အားကြီးပါတီတွေဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့NLD ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကနေတိုင်းနယ်ပြည်နယ်တည်မှဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ရွေးကောက်ပွဲမတိုင်ခင်မဟာမိတ်ဖွဲ့တဲ့ကာလမှာ NLD အဖွဲ့ချုပ်အနေနဲ့တိုင်းဒေသမှာရှိတဲ့နိုင်ငံရေးပါတီတွေနဲ့ညှိနှိုင်းတဲ့လို့ပြည်သူ့လွှတ်တော်ကူစားပြုကော်မတီ CRPP အဖွဲ့ဝင်1990ရွေးကောက်ပွဲဝင်ခဲ့တဲ့ဇူမီအမျိုးသားကွန်ဂရက်တဖြစ်လဲဇူမီဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြန်ကြားရေးတာဝန်ခံကိုအန်ထိုနီကအခုလိုပြောပါတယ်
အဲ့ဒီကဒီကောင်းဆောင်တွေနေရာပဲရှောင်မယ်လို့တော့ပြောထားတယ်လေဒါပေမဲ့ဒီ CRPP ဖွဲ့တဲ့အပိုင်းမှာကြတော့
ပါတီလိုက်ပဲဖွဲ့တဲ့ခါကြတော့ဖြစ်နိုင်ပါလေဒီမူတဘောရတိတို့ခေါင်းဆောင်တွေနေရာပဲရှောင်းပေးမယ်ဆိုတာချက်နည်းနည်းလေးနိုင်ပြီးတော့မှဒီသေးပါလေဒီနေရာဖြစ်ရှောင်းပေးပါဒီနေရာဖြစ်တူတူယူယူမယ်ဆိုပိုင်းသွေးနေတာလေးတွေလုတ်ချင်တော့လုတ်နိုင်တော့ကောင်းတာပါလေချင်းမျိုးရတိမူကရတဲ့ပါတီနေနဲ့ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးကမြို့နယ်၁၇မြို့နယ်နေရာ၆၀က party in Nele, Kuzele Lanugu, CC Yuichen, Chini Machini Vare, Chimine Tamasuye, Chin to the Ye party, Chin to Mugrizi Wajo, Chim Mura to Mugrete party, Tainda Lumusu Miafumu Ye party, Kumi Kumi Mura party, Mutainda party, Mutainda Pumu Ye party, Ashoche Mura party, Sumi Demogrizi Wajo, Muko Kumi Mura Nino Ye party, So Tainda did up Pumu Ye party as I see that.
နိုင်ငံရေးပါတီစံတဖွဲ့တို့ကနေဝင်ရောက်ရှင်းပြန်သွားမှာဖြစ်ပါတယ်ခင်ဗျာ။ပြောရှင်ပါခင်ဗျာ။လူဝင်ပါလာမှာကျင်းပမဲ့ထူးထူးရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့ပြင်ဆင်လှုပ်ရှားမှုတွေမဲဆန္ဒနေနဲ့ကုသရေးလောင်းရွေးချယ်မှုတွေစတင်နေကြတာတွေ့ရပါတယ်။ ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လူတွေရဲ့အမြင်လူတွေရဲ့စိတ်ဝင်စားမှုဘယ်လောက်ရှိပါလဲအပြောင်းလဲတဲ့တိုင်းပြည်အတွက်ရွေးကောက်ပွဲကနေပြီးတော့ဘာတွေလုပ်ပေးနိုင်မယ်လို့ပြည်သူလူထုကယုံကြည်အားထားမှုရှိကြပါလဲသရော့ရှင်တွေရဲ့အမြင်သရော့ရှင်တွေရဲ့ယူဆကိုအထူးသိလိုပါတယ်ဒီလာမဲ့စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဒီကြောင့်ကိုဆွေးနွေးကြမှာဖြစ်ပါတယ် ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ view မြန်မာနိုင်ငံမှာဒီလာပိုင်းနေ့အတွင်းဒေါ်လာဈေးမြင့်တက်နေပြီးမြန်မာကျပ်ငွေတန်ဖိုးကျဆင်းတဲ့ကိစ္စမှာမြန်မာနိုင်ငံပြည်ထောင်စုဗဟိုဘဏ်အနေနဲ့ဒေါ်လာနဲ့ညီမျှတဲ့မြန်မာကျပ်ငွေတန်ဖိုးကိုချတဲ့ဂျားဝင်ဆောင်ရွက်မှုတွေလှုပ်ဆောင်ခဲ့ပေမဲ့တကယ်လက်တွေ့မှာတော့ပြည်တွင်းမှာထွက်ပေါ်နေတဲ့မသေးကြတဲ့စိုးရိမ်စရာသတင်းတွေကြောင့်မြန်မာပြည်တွင်းဒေါ်လာဈေးဟာမငြ
ဘလို့လှုပ်ဆောင်ပေးနေတာရှိပါတယ်လို့ဘူပန်ရဲ့ဤပညာဆိုင်ရာတာဝန်ရှိပုဂ္ဂိုလ်စီဝါရေးပညာရှင်ဦးကျော်မင်းထွန်းကိုမေးမြန်းရမှာသူကအခုလိုစတင်ဖြေကြပါတယ
်။လို့ဆိုရင်တော့ဘူပန်ရဲ့ reference rate ကိုကျွန်တော်တို့ဒီ market rate နဲ့ပေါ့ inline ပြောင်းနည်းနည်းလေးသူတို့ကမြင့်လိုက်တာပေါ့လေ။ reference rate က1200ကျော်နေတော့1200ကိုတက်သွားတာပေါ့လေ။ဒါကတော့ဒီဘူပန်လုံးနေရတယ်လေ။Monetary policy ရတော့ဒီမှာဒီကြီးလေးက inflation ကိုလည်းရောအောင်လို့ပါလို့လုပ်တော့လုပ်နေရတယ်လေ။
ဒေါ်လာဈေးတက်ပြီးတော့မြန်မာငွေဈေးကျနေတဲ့အကြောင်းရင်းတွေကဘာလဲခင်ဗျ။မ
ြန်မာငွေကတန်ဖိုးကျသွားတယ်ဆိုတာကသူတို့ပြည်ပအကြောင်းရင်းလေးပါတယ်ပြည်တွင်းကအကြောင်းရင်းလေးရှိတာပေါ့နော်
။ဟုတ်ကဲ့
အဲ့တော့ပြည်ပအကြောင်းရင်းကတော့ဟိုခင်ဗျားပြည့်တဲ့အချိန်မှာဒေါ်လာကအခုဟိုပေါ့တန်ဖိုးတက်လာတယ်။အော်အမေရိကန်စီးပွားရေးကလည်းကောင်းလာတယ်။နောက်တစ်ခုကအမေရိကန်ရဲ့ဒီဘူဂန် policy ကလည်းစီးပွားရေးကောင်းတော့ငွေအများကြီးချဲ့တယ်ဟာကိုရပ်လိုက်ပြီးတော့ကမွန်နီတိုက်ကြင်းကိုလာလို့ယူနေနေကြောက်ပြန်လုလိုက်ကြဆိုတော့အဲ့ဒါဒီကြောင်ဒေါ်လာကြီးကတက်လာတယ်ခင်ဗျာဒီကမှာဆိုတော့ဒါပြပအကြောင်းရင်းပေါ့အဲ့ဒါကကျွန်တော်တို့လုပ်လို့မရဘူးပြည်တွင်းအကြောင်းရင်းကတော့ခုနကျွန်တော်တို့ဘတ်ဂျက်မှာလူငွေကြီးများလာတယ်ပြည်တွင်းမှာခုနလာစာကြီးထိုးလာတော့နော်ဒီနောက်တစ်ခါကျွန်တော်တို့နိုင်ရတဲ့ development အတွက်သုံးဆွဲရတဲ့ investment တွေကစီးပွားရေးဆောင်ကြီးကချဲ့နေရတာကိုအဲ့တော့သုံးစိတ်ကြီးများတယ်ဆိုတော့ဒီဘက်ကပြည်တွင်းလူမှာလည်းဝေဖောက်မှမှုကလည်းနေနေတက်လာတာပေါ့တက်လာအဲ့ဒါကိုတော့ကျွန်တော်တို့ဒီကကဝေကြီးနည်းနည်းနေနေပေါ့ကျွန်တော်တို့လုပ်တယ်နောက်တစ်ခါ trade ကြတော့လေဘူဘာလုံးလို့မရဘူးလေကုန်သွယ်ရေးမူဝါဒကတော့ trade နေမှုစီရလဲတွားဒီ import နဲ့ export ကိုဘာမှကျွန်တော် control လုပ်မရဘူးဘယ်လို import တွေကိုသိရမယ်ဘယ်လို import တွေရောမသိရဘူးအဲ့လိုကန့်တက်ချက်ကလည်းကျွန်တော်တို့လုပ်လို့မရဘူးလေ export နဲ့တွားပေးလို့မရဘူးဒီနိုင်ငံခြားပစ္စည်းကလည်းလူတွေကဒီ consumption ပေါ့သုံးဆွဲမှုကလည်းများလာတော့ဟုတ်လားတမန်ကလည်းဒီတင်းမှာများလာတာပေါ့တော့အခုနိုင်ငံခြားဝင်လာတဲ့ company တချို့ကလည်းသူတို့ဒေါ်လာကိုပြန်ပြီးတော့ဟိုတမန်ပြန်များလာတော့တစ်သက်ကဒေါ်လာကပို့ပြီးတော့လူတွေကလိုလာတယ်ဒီတင်းမှာလည်းဒေါ်လာတမန်များတယ် ့ကကြက်က supply ကရန်များလာတယ်ကြက်တွေတူးလာတယ်အဲကြားထဲမှာကျွန်တော်တို့ကဒီကြက်ငွေရအတမိုးကြတဲ့ pressure တွေပေါ့နော်အဲ့ဒါကြီးကလည်းရှိတယ်ဆိုတော့ကျွန်တော်တို့ဘူဘန်အနေနဲ့ကတော့သူလုံနိုင်တဲ့ဒီကြည့်ပြီးတဲ့အကုန်လုံးတော့လုပ်နေတာပဲ
ဒီမြန်မာနိုင်ငံအနေနဲ့ကအခုလက်ရှိဖြစ်ဖြစ်နေတဲ့ဒီအကြက်တဲအတွက်ကဆရာတို့ဘူဘန်အနေနဲ့ကအကောင်းဆုံးလုပ်နိုင်တာဘာရှိလဲခင်ဗျ
ဟုတ်ကဲ့တော့ဒီလုံနိုင်တဲ့ဒီလူချင်းမိသားစုရှိတယ်လေအဲ့ဒါတွေတော့လုံနေရပဲလုံနေတယ်ဒီခုဖြစ်နေတဲ့အခြေအနေကလည်းဒုက္ခတန်းမဟုတ်တော့ဘဲနဲ့တစ်ခါကသာရှိတယ်လို့ဆိုတော့ကျွန်တော်တက်နစ်လို့ခေါ်တာပေါ့နော်ဟိုထိတ်လန့်စိုးရိမ်ပြီးတော့စိုးရိမ်မှုနဲ့ရောင်းဝယ်ပြီးဖြစ်လာတယ်နောက်တစ်ခုကဈေးကစားခြင်းနဲ့အားမျိုးတွေရှိလာတယ်ပေါ့အဲ့ဒါတွေကတော့ကျွန်တော်ကသူ့ရဲ့စိုးရိမ်တောင်းကြမှုတွေမရှိအောင်ကဲဒါကကောင်းပြီလို့တော့ဒေါ်လာဟုတ်ကမရှိတဲ့လောက်ကိုဖြည့်ပြီးနေတယ်ဆိုတာကလည်းကျွန်တော်တို့မှာကက်ပစီတီကမရှိဘူးလေ
VOA ရဲ့မေးမြန်းချက်တွေကိုဘိုဟိုပန်အကြီးအကဲတူဖြစ်တဲ့ဦးကျော်မင်းထွန်းဖြေကြားခဲ့တာပါအခုတကတင်ဆက်မှာကထိုင်းနိုင်ငံတွင်းကနိုင်ငံသားစီစစ်ရေးမလုပ်ရသေးတဲ့ရွှေပြောင်းအလို့သမားတွေကိုတော့မြန်မာတန်ယုံကအထက်တန်းဆံမွဲတွေလက်ခံဖြေဆိုခွင့်ပေးမှာမဟုတ်ဘူးလို့မြန်မာအတန်းမကြီးကပြောဆိုပါတယ်ဒါအပြင်မြန်မာနေဆက်နဲ့ဤတဲ့ထိုင်းနိုင်ငံဘက်ချမ်းမှာအလုလုကင်နေကြသူတွေအနေနဲ့မြန်မာဘက်ကိုကူပြီးဆောင်ဝဲဖြေကြဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်ဒီအပေါ်မှာမြန်မာရွှေပြောင်းအလို့သမားတွေကဘယ်လိုတုံ့ပြန်ကြသလဲဆိုတာကိုတော့မတ်တင်ကြီးထက်ကတင်ပြထားပါတယ
်ဟုတ်ကဲ့ပါရှင်ထိုင်းနိုင်ငံတွင်မှာရောက်ရှိနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့တာသမီတွေကိုမြန်မာတန်ယုံကအထက်တန်းအဆင့်ဆောင်ဝဲတွေတန်ယုံမှာဆက်လက်လက်ခံပေးသွားမှာဖြစ်ပေမယ့်ယာယီသက်တေကန်လက်မှတ်ကင်ဆောင်ထားတဲ့နိုင်ငံသားစီစစ်ချင်းမလုပ်ရသေးသူတွေကိုတော့စာမေးပွဲဖြေဆိုခွင့်လက်ခံမှာမဟုတ်ဘူးလို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးဝင်းမောင်ကပြောပါတယ်
။သူကဟိုနှစ်ပိုင်းရှိတယ်လား။တစ်ပိုင်းကယာယီပတ်ဖို့ပေါ့နော်။ယာယီပတ်ဖို့ဆိုတာကျွန်တော်တို့က MD မဖြစ်ရသေးဘူးဗျ။နေရှင်နယ်ဗက်ဇီဗေးရှင်းမဖြစ်ရသေးတဲ့အခါကျတော့အဲယာယီပတ်ဖို့တော့ကျွန်တော်ကလက်မခံတော့ဘူးပေါ့နော်။အဲရိုးရိုးဒီအော်ဒီပတ်ဖို့တို့ဘာလို့ဆိုရင်တော့ကျွန်တော်လက်ခံပါတယ်။လက်ခံတယ်ကျွန်တော်တို့ဒီမှာရောက်နေတဲ့ဝန်ထမ်းသားသမီးတွေပေါ့နော်အခွန်အားဝန်ထမ်းတွေအကုန်လုံးကျွန်တော်လက်ခံပါတယ်။အဲဒီနေတွေကနေနေဆက်တွေကလာပြတဲ့လူကြောင့်ကျွန်တော်ကအကြံပေးလိုက်တာပါ။ဒီလိုလာပြတဲ့ရှားနေမှာဆိုလို့ပို့မှာသွားဖြေလိုက်ပါဘူးလို့အကြံပေးလိုက်တယ်
ထိုင်းနိုင်ငံတွင်မြန်မာအလုပ်သမားတွေကိုဘန်ကောက်မြန်မာတန်ယုံမှာအထက်တန်းဆောင်မွေးပွဲတွေလက်ခံဖြေဆိုခွင့်ပေးတော့မှာမဟုတ်ဘူးလို့မြန်မာတန်ယုံဘက်ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းရွှေပြောင်းအလုပ်သမားတွေနဲ့တွေ့ဆုံချိန်မှာပြောဆိုခဲ့တာကြောင့်ထိုင်းနိုင်ငံရောက်မြန်မာတွေကြားမှာစိုးရိမ်မှုတွေရှိခဲ့ရတာဖြစ်တယ်လို့မြန်မာအလုပ်သမားရေးဆောင်ရွက်ပေးနေတဲ့ဦးကျော်တောင်းကပြောပါတယ
်အဲ့ဒီတော့ပြောတာကတော့ဒီထိုင်းတန်ယုံမှာဆယ်တန်းဆောင်မွေးပွဲတွေဖြေဆိုခွင့်မပြုတော့ဘူးဟိုအကောင်လုံးကလည်းဟိုဗမာပြည်ကိုအော်လွလွလလာသွားလာလို့ရပြီဖြစ်တဲ့အတွက်ခြေတန်းဖြည့်ရှင်နေပြီအဲ့ဒီမှာပြန်သွားကြပါစေဆိုပြီးတော့အဲ့ဒီတကားမျိုးယတိပြပြောတယ်ဗျ
ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးဝင်းမောင်ကတော့သူတို့အနေနဲ့တန်ယုံမှာစာမေးပွဲတွေဆက်လက်ပြုလုပ်ပေးသွားမှာဖြစ်တယ်လို့နေဆက်ဒေတာအနီးမှာနေကြသူတွေအနေနဲ့တော့မြန်မာဘက်ချမ်းကိုကူပြီးစာမေးပွဲဖြေဖို့တိုက်တွန်းခဲ့တာသာဖြစ်တယ်လို့ပြောပါတယ
်ကျွန်တော်တို့ကဟိုဒီမှာဖြေတဲ့အဖွဲ့တွေပေါ့နော်ဖြေတဲ့အဖွဲ့တွေမနေ့ကတော့ကျွန်တော်လက်ခံပါတယ်ဒီနေ့ကတော့ဟိုပညာရေးဝန်ကြီးဌာနကနေဇက်ဒီမှာဖြေလို့ရတယ်ဆိုတော့သူဝေးတယ်မှာဆိုလို့ဘန်ကောက်အဖွဲ့တော်လက်ခံပါတယ်အဲဒီနေတွေမှာရှိရလူတွေကနေဇက်မှာသွားဖြေလို့ရတယ်ပုံကျွန်တော်တို့ကဘန်ကောက်ကဘန်ကောက်ဆိုတော့သူတို့ကအဲဒီဘူကက်တို့ရနောင်းတို့ကနေလာဖြေနေမှာဆိုလို့အဲ့ဒါဆိုရင်သူတို့မြန်မာပြည်ကမှနီးရတယ်မြန်မာပြည်ကနီးတဲ့အခါကျတော့မြန်မာပြည်နေဇက်ဒီမှာအခုဖြေခွင့်ပေးလိုက်ပါပြီပညာရေးဝန်ကြီးဌာနကဒီကိုတွေ့ရတော့သူတို့အဲ့မှာဖြေလို့ရပါတယ်ဟု
တ်ဟုတ်ဒါပြင်နှစ်စဉ်ဘန်ကောက်မြန်မာတန်ယုံမှာအထက်တန်းဆောင်မှုပဲလာရောက်ဖြေဆိုသူကလူ20 30လောက်ပဲရှိတာဖြစ်တယ်လို့လည်းတန်မတ်ကြီးကထပ်လောင်းပြောပါတယ်ထိုင်းနိုင်ငံတွင်လွတ်လပ်စွာသွားလာခွင့်ခက်ခဲတာကြောင့်ဆာမေးပွဲဖြေဆိုနိုင်ဖို့အတွက်မြန်မာတန်ယုံရဲ့အခုအညီလဲလိုအပ်တယ်လို့မြန်မာရွှေပြောင်းအလို့သမားအရေးဆောင်ရွက်နေတဲ့ဦးကျော်တောင်းကပြောပါတယ်အရင်နှစ်တွေထုံးကတော့ထိုင်းမြန်မာနေဆက်မြန်မာဘက်ချမ်းမြဝတီမြို့မှာရွှေပြောင်းအလို့သမားတွေကိုစေတန်းအပြင်ပြေးဖြေဆိုခွင့်ပြုခဲ့ပါတယ်ဒီနှစ်မှာတော့စေတန်းကျောင်းသားတွေတင်မကပဲကိုရန်ကျောင်းသားတွေကိုပါအပြင်ပြေးခွင့်ပြုဖို့မြန်မာနိုင်ငံစာစစ်ဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးမျိုးညွန့်ကလက်မှတ်ထိုးညွှန်ကြားထုတ်ပြန်ခဲ့တာကြောင့်မြန်မာအလို့သမားတွေကြားမှာပညာရေးအတွက်အားတက်ခဲ့ကြပြီးမယ်ယာယီသက်တေကန်လက်မှတ်ကန်ဆောင်ထားသူတို့အနေနဲ့စာမေးပွဲဖြေဆိုခွင့်ယာယီကတော့မတိကျသေးပါဘူးရှင်
မတိင္တိုက်စုစည်းတင်ပြခဲ့တာပါ မကြခင်ညာကူးနိုင်ခွဲမှာတင်ဆက်မဲ့ VOA ရဲ့ညာအစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးရေးရာသိပ္ပံနဲ့နည်းပညာနဲ့သုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်တွေကိုလိုင်းလူမီတာ2532တို့ကနေဖမ်းယူနားဆင်နိုင်ပါတယ
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ယူဝဲအတွင်းမှာသုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်သိပ္ပံနဲ့နည်းပညာကဏ္ဍနဲ့အတူအမျိုးသမီးကဏ္ဍတင်ဆက်တဲ့အခါမှာတော့
ဒီမှာလူနာတယောက်ကိုကုမယ်လူနာတယောက်ကိုခွဲမယ်ဆိုရင်သူရဲ့နောက်ဆက်တွဲခြင်းနဲ့အကျိုးကျေးဇူးနောက်ဆက်တွဲခြင်းနဲ့အကျိုးကျေးဇူးမဟုတ်တဲ့အခါတွေတွေ့တယ
်မကြခင်မှာနားဆင်ရမှာပါခင်ဗျာအခုတင်ဆက်မယ်မြို့သမီးကဏ္ဍမှာ Texas ပြည်နယ်မှာသတင်းသုံးပတ်ကြာမဲ့ Bush Institute ကစီစဉ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာ Forum ရဲ့ဒုတိယပတ်သင်တန်းကိုလက်ရှိတက်ရောက်နေတဲ့မြန်မာလူငယ်ခေါင်းဆောင်18ဦးထဲမှာဒေါက်တာခင်သာရှန်ဇော်လည်းပါဝင်ပါတယ်သူဟာမွတ်စလင်ကုသိုလ်ပြည့်စေယုံမှာခွဲစိတ်ကုသမှုပိုင်းဆိုင်ရာပထမလက်ထောက်ဆရာဝန်အဖြစ်လှူအားပေးနေတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကျန်းမာရေးကွန်ရက်မှာလည်းနေလက်ကွင်းစင်ကုသမှုတွေမှာပါဝင်သူဖြစ်ပါတယ်ဒါအပြင်မကြသေးခင်ကပဲသူဟာနိုင်ငံရေးကျင်းသားဟောင်းတွေရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းကူညီဆောင်ရွက်သူဖြစ်ပါတယ်သူရဲ့အစည်းအဝေးဝန်ထမ်းအတွေ့အကြုံတွေကိုဆက်သွယ်မေးမြန်းပြီးဒီတစ်ပတ်ရဲ့အမျိုးသမီးခဏမှာဒေါ်လလတန်ကတင်ဆက်ထားပါတယ
'Cause it only serves to make me more determined to achieve my final goal, and I come back even stronger.
Cool, Kinta Shanzoga, the Bush Institute, the Liberty and Leadership Forum, ဒုတိယပတ်သင်တန်းသူတို့အနေနဲ့လာရောက်တက်နေတယ်ဆိုတော့ကျမကြီးနဲ့ကိုယ့်ရဲ့လုပ်ငန်းကဆက်နွယ်နေတယ်ဆိုတဲ့အခါကျတော့ဒီကျမကြီးလုပ်ငန်းနဲ့ပတ်သက်ပြီးတော့ဗါရောအခုဒီသင်တန်းကနေပြီးတော့မှဘလိုမျိုးခေါင်းဆောင်မှုတို့ဘလိုမျိုးအတွေ့အခေါ်တွေရခဲ့ပါလိမ့်ရှင
်ဒီတန်တန်းကနေပြီးတော့ဘလိုမျိုးအတွေ့အခေါ်ရလဲဆိုတော့ကျမရင်းနဲ့ပတ်သက်တဲ့ဟာမှာပေါ့နော်သူတို့တင်ပေးတဲ့အထဲကမှ leadership principle လေးတွေရဟာကျမရင်းဝန်ထမ်းမှမဟုတ်ပါဘူးဘယ်ဌာနပင်ရမယ်ဆိုအသုံးပြုနိုင်တဲ့ဟာမျိုးပေါ့ကျမရင်းအနေနဲ့အသုံးပြုမယ်ဆိုရင်လည်းကျမ်းမာမှလူဝတခြားအရာကိုလုပ်နိုင်တယ်လေအဲ့ဒါခါကျတော့ကိုကပထမဆုံးကျမ်းမာမယ်နောက်တစ်ခုကကိုယ့်ရဲ့မှဒီအရေးအသွေးတွေကိုယ်မှရှိရဲ့ဟာတွေကိုလောက်ရမယ်လမ်းကြောင်းလေးတွေဆိုရင်လည်းဟို leadership game မှာတုံးမှာမဟုတ်ကျမတို့အနေနဲ့ဒီ leadership game မှာတုံးတဲ့ principle လေးတွေကိုကျမတို့လူနာတယောက်ကိုခွဲရခါမှာလည်းကျမတို့ plan လေးခြားတာလေးနောက်ပြီးတော့ဒီလေးတွေဥပဒေအရာမျိုးတွေပြန်ပြီးအသုံးချလို့ရတယ်ဆိုနောက်တစ်ခုကသူတို့တင်ပေးတဲ့ student plan ခြားရဲဆိုတဲ့ဟာမျိုးတွေကဟိုစိတ်ကူးတဲ့နေရာမှာလည်းကျမတို့လူနာတယောက်ကိုကုမယ်လူနာတယောက်ကိုခွဲမယ်ဆိုရင်ဒီဟာလေးတွေရှိနေတယ်သူတို့ရဲ့နောက်ဆက်တွဲခြင်းနဲ့အကျိုးကျေးဇူးနောက်ဆက်တွဲခြင်းနဲ့အကျိုးကျေးဇူးမဟုတ်တဲ့အဟာတွေတွေ့တယ်ကျွန်မတို့သင်ခန်းစာလေးရပါတယ်ကျမရေးနဲ့ပတ်သက်ပြီးကိုရမယ်ဟာဆိုရင်လည်း
မြန်မာနိုင်ငံမှာခင်တာရှန်ဆိုစိတ်ကူတာမှုနဲ့ပတ်သက်ပြီးတော့ပေါ့နော်အတွေ့အကြုံရှင်းပြပေးပါလားရှင်နေနေ
ကျွန်မက2009မှာစိတ်တက္ကသိုလ်မှုရန်ကုန်ကနေတွေ့ရခဲ့ပါတယ်အဲ့ဒါပြီးတော့ကျမတို့ခေတ္တကချက်ချင်းအစိုးရလုံးမခေါ်ရတဲ့ဟာမျိုးကြီးရှိခဲ့တဲ့အတွက်ကျမကတခြားပြင်စေုံနဲ့မဟုတ်ဘဲနဲ့ကုတုပြစေုံဒီမစင်ကုတုပြစေုံကလူမျိုးမျိုးဘာသာမျိုးတွေအတွက် ကူတာပေးတယ်။ဒီမှာအဲ့ဒါနဲ့အဲ့ဒီစီအောင်စိတ်ဝင်စားတာနဲ့ပေါ့နော်။ဒီမှာအဲ့ဒီမှာဟိုလောအပ်ပေးဆောင်ရင်ချင်းနဲ့စတင်ပြီးတော့2009 April လကနေကျွန်မစတင်အလုပ်လုပ်ခဲ့ပါတယ်ပေါ့။ဒီမှာအဲ့ဒီမှာလုပ်နေတာ6နှစ်ရှိပါပြီ။6နှစ်အတွင်းမှာကျွန်မရခဲ့တဲ့အတွေ့အကြုံတွေကတော့အများကြီးပါ။နောက်ပြီးတော့ကျွန်မတို့စီအောင်ကအဓိကကသူတို့ပြစီအောင်ဖြစ်တဲ့အတွက်ကြောင့်မလို့စီရင်နံပါတ်ရဲ့သူတွေကိုအကုန်လုံးကူတာပေးတဲ့အတွေ့အကြုံတွေရရှိခဲ့ပါတယ်။တကယ်လည်းပဲစီရင်နံပါတ်ရဲ့တမိုင်းနဲ့ပတ်သက်ပြီးတော့အတိအပြင်းရမရှိဘူးအဲ့လိုမျိုးကြောင့်မလို့နောက်ကျပြီးမှတီးတဲ့ဆက်စရာခက်တဲ့ယောဂမျိုးတွေပဲကြုံတွေ့ကြရပါတယ်ဟုတ်
သူကပြောတယ်ဒီကုသပြည့်ဆေးဥမှာပေါ့နော်အတွေ့အကြုံတွေကမျိုးမျိုးရှိခဲ့တယ်ကို့အတွက်ပေါ့နော်ဝင်းနေဝင်းတာမိမရနိုင်တဲ့အတွေ့အကြုံတွေနည်းနည်းမျှပေးပါလားရှင
်အော်ဝင်းနေဝင်းတာဖြစ်ရတဲ့အတွေ့အကြုံလေးတွေကတော့ဟိုကျမတို့တချို့လူနာတွေတွေ့ရတာလေးတွေကဝင်းနေစရာကောင်းတာကြတော့ကျမတို့ဒီရောက်လာတဲ့အချိန်မှာယောဂအလုံးပေါ့ကင်ဆယ်ပြီးတော့အလုံးဝဆလာတာကိုမသိခဲ့ရင်းနဲ့ဒီမှာဈေးဟိုတောင်မှဒီလေတောင်မှရောင်းပြီးတော့ကုတခဲ့ရတယ်။ဒါရုံလည်းသူတို့မသိဘူး။နေရနေလာတယ်။ကိရင်ပြည်နယ်ဘက်ကလို့ပြောပါတယ်။အဲ့ဒါခါကျတော့သူတို့ဒီအသိလည်းမရှိဘူး။ဒါပေမဲ့တည့်ရဲ့အချိန်မှာပေါ့ဒီတယောက်ကနေမှမစင်ကုတို့ပြည့်စုံအောင်အခမဲ့တော့ကုဆိုလို့သူတို့ရောက်လာတယ်ဒီအနာကပြအောင်ကုတတာတဲ့ယောဂဝိမနာတက်တာဖို့အတွက်ကျွန်တော်တို့ကုတတဲ့ဟာမျိုးပေါ့နော်။အဲ့ဒီတော့လည်းစေယောကဝက်စိတ်ခတရားတစ်ချက်မှပေးရမှာမင်းကျွန်မတို့အဲ့ဒီဒီလူနာဟိုအတက်နိုင်ဆုံးသူရဲ့အနာယောဂတက်ပါရေးအတွက်ပေါ့နော်။လုံတယ်လုံပြီးရခါကျတော့ဇုနာကန်ကောင်းနေပေါ့နော်။ကျွန်တော်တို့ခွဲနိုင်တဲ့အနေထားဖြစ်တဲ့သူ့မှာအနာရရှိနေတယ်။အဲ့ဒါကိုခွဲခွဲပြီးတော့မှကျွန်တော်တို့တခါချက်ပြီးတော့ရန်ကုန်စီးရင်ကိုဟိုနောက်ဆက်တွဲကင်ဆာနဲ့ပတ်သက်တဲ့ကုသမှုတွေခံယူဖို့လဲပြောင်းပေးနိုင်ရတယ်ပေါ့နော်
။အဲ့ဒါအပြင်ပေါ့နော်။တခြားဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့လေမြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ဒီကျန်းမာရေးကွန်ရက်မှာလေကွင်းစင်ပြီးတော့စေကုသမှုတွေအကြောင်းပြောပြပေးပါလားရှင်။
ဒီမှာဒီစေယုံမှာလောက်ပြီးတော့ဆရာဆရာကြီးဦးတင်မျိုးဝင်းရဲ့မှာလက်ထောက်ဆရာဝင်ဖြစ်နေဒီစေယုံရဲ့ခွဲစိတ်ဌာနမှာလောက်ပါတယ်။အဲ့ဒါပြီးတော့မရောအစီအစဉ်ကိုကျမကြီးကွန်ရဲ့ NLD ပေါ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ကျမကြီးကွန်ရဲ့စတင်ဖွဲ့စည်းရေးအချိန်ကစပြီးအခုချိန်ထိလည်းကျမအိမ်မှာပါပေါ့အဲလောအပ်ပြီးဆောင်တရားနေနေရောမှာပါတရားနေနေရောလုံးလုံးပြီးပါတယ်ကျမတို့ဒီကျမကြီးကွန်ရဲ့ကအဓိကကကျမတို့ဥပဖြင့်တော့အောက်မြန်မာပြည်ကိုသွားပြီးတော့နေရီအထိကွန်ဆင်ပြီးစီကူတာပါတယ်အဲ့ဒီခါကျရင်အတက်နိုင်ဆုံးဟိုတကူဆောင်ကြီးရောပါတယ်ရှင်ကျမတို့နေတဲ့အဖွဲ30 40အဲ့တော့အပြင်ဆရာဝန်တွေသူနာကြီးဆရာမတွေနဲ့သူအောက်မြန်မာပြည်အနှံပေါ့နော်ကြာရောက်ပြီးတော့ဟို consulting စေကူတာရဲ့လုပ်ငန်းလုပ်နေပါတယ်နှစ်နှစ်ရှိပါပြီရှင်ဟုတ်
အဲ့ဒါမှာအတွေ့အကြုံတွေပြောပြပေးပါလားရှင်
အော်အတွေ့အကြုံလေးကတော့ကျမတို့ဟိုတွားရတဲ့အတွေ့အကြုံကခက်ခဲပါတယ်ဟိုတွားရတဲ့ဒီလိုနေရာတွေဆိုရင်ဝေးလံခေါင်းဟိုတနင်္လာရီလိုနေရာတွေကျမတို့ကားနဲ့တွားတဲ့ခါမျိုးမှာအခက်အခဲလေးရှိရဲဟိုကျမတို့လာပြီးလို့ဆိုညာရင်လည်းတချို့ရာဆရာဝန်တောင်မြင်ဘူးလို့ရွာလူတွေကပြောတာမျိုးလေးရှိပါတယ်ဒါဆရာဝန်လားလို့လည်းရှိတယ်နောက်တစ်ခုကသူတို့စီးရုံစီကံကိုမတွားဘူးရှင်ဟိုတွားရမယ်လို့ပြောရင်လည်းငွေကြေးကုန်ကြမှာဆိုလို့ပေါ့နော်မတွားရဲဘူးမတွားနိုင်ဘူးဒါကိုဒီတိုင်းနဲ့ကြည့်နေရတယ်အခုလိုမျိုးဟိုရန်ကုန်ကဆရာဝန်ကြီးလာကူရဲဆိုတော့သူတို့လာကူကြရဲဆိုတာမျိုးပေါ့မနေ့ဆိုရင်လည်းအတန်းစီဆောင်ရတယ်တချို့နယ်တွေဆိုလည်းပဲဒီတန်ကုန်းတန်လာရတဲ့နေရာတွေလည်းတုံ့ပြန်ရတယ်ရှင
်အင်းဒီဆိုတော့နိုင်ငံရေးနဲ့ပတ်သက်နေတော့ဒီနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်ပြီးတော့ပါရော
နိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်ပြီးဒီနှစ်အတွင်းမှာပဲပေါ့နော်ဒင်းမတ်ကအဲ Institute တစ်ခုကနေပြီးတော့ Technical Institute နဲ့မြန်မာနိုင်ငံဆောင်ဝင်တင်းနဲ့ပူးပေါင်းပြီးလုပ်တဲ့ Family Doctor for Political Prisoners ဆိုရဲပရောဂျက်လေးတစ်ခုရတယ်ဒီနေ့ကြာလို့ပါတယ်ကျမတို့မိနစ်က training တက်ကြပါတယ်အဓိကကျမတို့ကဒီ political prisoner ယုံကြည်ချက်အတွက်အစင်းစားခံရတဲ့လူတွေကိုကျမတို့ဘလို့ပြန်ပြီးတော့သူတို့အတွက်ဟိုနေမကောင်းတာအပိုက်ကချရာတွေအပိုက်ကစိတ်ခံစားရတာတွေမှာသူတို့တွင်နေဟိုတိုင်ဝင်ပေါ်တိုင်ဝင်တဲ့အဲဘောနောကျမတို့နဲ့ပတ်သက်ပြီးလည်းတိုင်ဝင်စရာရှိအောင်ပေါ့အဓိကသူတို့က physical ရော mental ရောနောက်ခုစလုံးခံစားရတဲ့ဟာမျိုးကိုရှိရလို့ပေါ့နော်အဲ့လိုမျိုးဆိုတော့သူတို့အတွက်ကျမတို့ကနောက်ခုစလုံးမှာဟိုတိုင်ပင်ဆွေးနွေးလို့ရအောင်အဲ့လိုမျိုး project လေးနဲ့ရည်ရချက်ပေါ့ဒီဟာလေးအားအားကိုလည်းကျမအခုလုပ်ဖြစ်ပါတယ်အဲ့တော့ခါကျကျမအခုလည်းနိုင်ငံအစ်ကျမဟောင်းနေတဲ့မိသားစုဆရာဝန်ချင်းနဲ့လည်းလုပ်ပေးနေပါတယ်ဟုတ
်ဟိုနောက်ဆုံးအနေနဲ့ကျမမိချင်တာကတော့ဆူဆူကခင်တောင်ရှန်ဆိုရှင်းပြခဲ့တယ်လို့ပေါ့နော်ဒီကုသပစ္စည်းဥမာလေးအလုပ်လုပ်တယ်ဒီ mobile clinic စီနဲ့လည်းသွားတယ်နောက်ပြီးတော့ဒီနိုင်ငံအစ်ကျမဟောင်းဒီကျမကြီးကိုလေပြုစုဆောက်ရှောက်ပြီးတယ်ဆိုတော့ဒါရီကအကုန်လုံးကတကယ်ကြီးတော့ဒီလူသားချင်းစာနာမှုအထောက်အကူတွေဘလို့ဆိုရမှာပေါ့နော်အခုလိုပေါ့နော်ဆီရှိရှိနဲ့ကုသပြည့်လုတ်ပေးနိုင်တာကဘယ်လိုဖြစ်လာလဲရှင်ဟိုအမျိုးသမီးတူဦးအနေနဲ့ပေါ့နော်ကျမနည်းနည်းရှင်းပြပေးပါလား
โอเคโอ้จิมาอซ่าก็รอโหโคตรเยอะลงเลยสออะคุมาไม่หมดป่าวจิมาว่า2008นานขึ้นมาจิมารู้อลุตินเสียวันบัวเนี่ยตรงนั้นแหละปฐมอุ้มวอลันเตียร์อันนี้เนี่ยอลุตินเสียวันนี้นาคิดิตาก็ตั้วยามเลยบดูไล่มาเลยลูกมีกันเนี่ยจิมาไอ้มาเลยปฐมอุ้มตรงนี้เนี่ยจิมารู้ซีนิกันนี่ตั้วได้เทมาปาเยบาเลยกูเสียวันลงเลยสอกันเนี่ยไม่จำมาเลยดูไม่จำมาอุ้มสอกันเนี่ยดุขายอกเลยวะจิมาอีซ่าไอ้หายกุญีโบสุเรเสียชีวิตไปจิมาကျောင်းဝင်စပြီးတော့တည်ုံလေးကိုစဆင်းရပြီဆိုတော့ကျွန်မဒီသင်ရရတဲ့ဒီမြောက်ကလာစီယုံတငန်းချင်းစီယုံနေမှာဆိုရင်တကယ်ကျွန်မရဲ့အတွက်မတက်နိုင်တဲ့သူတွေကိုတွေ့ခဲ့ရတယ်အဲ့ဒီခင်ဗျာကျွန်မအဲ့အတွက်ကြောင့်မလို့ဒီမွတ်စလင်ကုတ္တကြီးစီယုံလေးပဲဩကုစီယုံပြီးတော့ကုတ္တကြီးရဲ့တကယ်ကိုပဲစဉ်းဉဏ်ပါတဲ့သူတွေအတွက်တကယ်ကုသပေးတယ်ဆိုတာပြီးတော့ကျွန်မအဲ့မှာတခါအလုပ်လုပ်ဖြစ်တာပေါ့အဓိကတော့ဒီသူတွေကိုကျွန်မနေရီချင်းချောင်းမသွားနိုင်အောင်မှဒီစီယုံမှနေပြီးတော့တကယ်ပဲစဉ်းဉဏ်ပါပြီးမတက်နိုင်တဲ့လူတွေအတွက်ကုသပေးလို့ရတယ်ဆိုရင်စိတ်နဲ့လည်းတက်ကိုခဲ့ရပါတော့နောက်တစ်ခုအဲ့လိုမျိုးကျွန်မရေးကိုရနဲ့ဆိတ်ဆက်ပြီးတော့နေရီကိုထွက်တဲ့အခါလဲကျွန်မကိုယ်တိုင်လည်းပဲဟိုစိတ်ပါဝင်စားတယ်အဓိကတော့မှတော်တော်မျိုးပဲတကယ်ကိုကျမရင်းနဲ့ပတ်သက်ပြီးရောချိုးတဲတဲ့လူတွေပေါ့နော်ချိုးတဲတဲ့ဆိုတာအတိအကျညာအောင်ကျမရောချိုးတဲနေတဲ့နေသားလူတွေကိုကျမကိုယ်ကတော့ကုရတဲ့အတွက်လည်းဒီအလုပ်ကိုလည်းကျမဆက်လုပ်ဖြစ်တယ်ပေါ့နော်အနောက်ဆုံးတစ်ခုအခုဖြစ်လာတဲ့ဒီဟို family doctor political prisoner ရဲ့ပြသစီအောင်အနေနဲ့ဆိုရင်လည်းကျမအနေနဲ့တကယ်ကိုသူ့ရဲ့အမေခြေလုံးရင်းနဲ့သူ့ trust ဒီလိုခေါ်ရုံကြည်မှုတွေအကျဉ်းလန်တိဆောင်းနိုင်ပြီးတချို့တွေလည်းပြောပြလိုက်ရလို့တတားတယ်တချို့တွေလည်းပဲပို့ပတ်တမီအရေးလေးတွေပေါ့နော်ဒီလိုမျိုးလုပ်နေတယ်သူတို့ကိုကိုယ်ရဲ့ဆွဲကြဝမ်းတာတယ်သူတို့ဒီမကောက်သူတို့မိသားစုရဲ့မှာဒီကျမကြီးနဲ့ပတ်သက်ပြီးတော့နေမကောင်းလို့မလုပ်ရမလဲပါညာဆိုလဲကိုကိုညီနိုင်တာပေါ့နော်သူတို့မိတော့လည်းပဲလောက်ခွင့်နဲ့ပြုထားတယ်ကျမကိုယ်တိုင်လည်းပဲအစိုးရအလုပ်တာဝန်ထမ်းဆောင်မှမဟုတ်ပါဘူးကျမအပြင်မှာလုပ်နေလဲပဲကျမလုပ်တဲ့အလုပ်ကဒီဒီလူတို့ကိုကျမရဲ့တမန်ရကြောင်ဖြစ်တဲ့ဆရာမအလုပ်နဲ့လုပ်ပေးနိုင်တယ်လို့ကျွန်ကြီးရတဲ့ကျမဆက်လုပ်နေတာပါဟုတ
်ဒါကြောင့်တနည်းအားပေါ့လေ
โอเค
ค่ะ
จะ
ต้องดูแลพ่อ You can bend but never break me cuz it don't
ดอลลาร์ตันก็อนุธมีกานาโกตินเสร็จเคราวอะคือรอกูอองပြောပြမဲ့ตุฎาสงลินอเมริกันตะควินซีซั่นကိုน้าสินยามาบาจุลัยลาตวินอเมริกันปีรองสุมาဖြစ်ปွားခဲ့တဲ့ตမိုင်းဖြစ်ရက်တွေအကြောင်းကိုခုတစ်ပတ်တူတာဆောင်ရင်အမေရိကန်တခွင်အစည်းအဝေးမှာတင်ဆက်သွားဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုသမိုင်းမှာထင်ရှားတဲ့နာမည်ကျော် Getty Bucks တိုက်ပွဲ၊ Murray ပညာရေးဥပဒေနဲ့လွတ်လပ်ရေးနေ့မှာကွယ်လွန်တဲ့အမေရိကန်သမ္မတဟောင်းတွေအကြောင်းလည်းပါဝင်ပါတယ်။ကိုအောင်နဲ့အတူနန်းလောင်ကတင်ဆက်ထားပါခင်ဗျာ
။ Okay, ဒီတစ်ပတ်အစည်းအဝေးကိုတော့ American သမိုင်းမှာအထင်ကြီးဖြစ်ခဲ့တဲ့Gettysburg ဆိုတဲ့မြို့လေးအကြောင်းနဲ့ဆက်လိုက်ကြအောင်လားနန်းလောင်ရေ
နာမည်ကျော်ဒီ Gettysburg မြို့ကိုကျမတို့ Washington DC ကနေဆိုရင်လဲတနအိခွဲတသားလောက်ကားမောင်းသွားရောက်တယ်မလားကိုအောင
်ဟုတ်ပါတယ်မိုင်80ကျော်ကျော်လောက်ပဲဝေးတာပါမြို့လေးကတင်းငယ်ပေမဲ့သမိုင်းဝင်စစ်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်တာကြောင့်အဲ့ဒီမြို့မှာလေလာသူတွေနဲ့လဲအမြဲစီကနေရတယ
်ပြည်ရင်းစစ်ကာလတုန်းကအဲ့ဒီနေရာမှာဘာတွေဖြစ်ခဲ့လဲဆိုတာပြောပြပါဦး
ဟုတ်ကဲ့ပါဗျာလွန်ခဲ့တဲ့1863ခုနှစ်တုန်းကအမေရိကန်တောင်ပိုင်းတပ်ရဲ့ဗိုလ်ချုပ်ကြီးရောဘတ်အီလီကဗာဂျီးနီးယားချန်ဆယ်လာစ်ဖီးမျိုးကစစ်ပွဲကိုအနိုင်တိုက်ခဲ့ပြီးသူ့ရဲ့ဗာဂျီးနီးယားတပ်ကိုဦးဆောင်ကနောက်တစ်ကြိမ်စစ်ပွဲဆင်နွှဲဖို့ဂက်တီစ်ဘတ်ကိုစုရအဖြစ်သတ်မှတ်ခဲ့ပါတယ်စစ်တပ်ကိုအလူးလဲခံခဲ့ရတဲ့ဗာဂျီးနီးယားပြည်နယ်ကနေမြေရိုင်းမြေလွတ်တွေပေါ်များတဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာလက်နက်နဲ့တိုက်ခိုက်ရေးအင်အားတွေကိုစုဆောင်းဖို့ကြိုးစားခဲ့တာပါ
ပေါ်ချုပ်ကြီးရောဘတ်လီရဲ့ဗျူဟာကအမေရိကန်မြောက်ဖက်ချန်ကမြို့တွေကိုဝင်ရမယ်။နောက်ပြီးမြောက်ပိုင်းကစစ်လုလာနေသူတွေကိုအင်အားချိနဲ့အောင်လုပ်မယ်။ပြီးမှမြောက်ပိုင်းနယ်မြေအတွင်းအထက်ကစစ်ပွဲကြီးတစ်ခုကိုအနိုင်ရအောင်တိုက်မယ်။အဲ့ဒီနောက်ငင်းချမ်းရေးကိုခိုင်မာအောင်လုပ်မယ်ဆိုတာပါ
။တစ်ဖက်မှာလည်းသမရအီဘရာဟမ်လင်ကွန်ကတာဝန်ပေးထားတဲ့အတိုင်းပေါ်ချုပ်ဂျိုးဆက်ဟူကာကသူ့ရဲ့မြောက်ပိုင်းတပ်ကိုတိုက်ခိုက်ဖို့အစဉ်သင့်အနေထားပြင်ထားပါတယ်။ဒါပေမဲ့လေ Gettysburg စစ်ပွဲကြီးမစတင်ခင်၃ရက်အလိုမှာဗိုလ်ချုပ် George Gordon Meade ကိုတက်တွေကုတ်ကဲဖို့အစားထိုးခံလိုက်ပြီး Washington DC ကိုဗိုလ်ချုပ်ကြီး Robert Lee ရဲ့တောင်ပိုင်းတက်တွေမလာနိုင်အောင်ကြားမှာဝင်ရောက်နေရယူခိုင်းထားပါတယ်။ဒီအနေအထားကိုသိခဲ့ပြီးတဲ့နောက်ဗိုလ်ချုပ်ကြီး Robert Lee ဟာ Gettysburg ပတ်ဝန်းကျင်မှာတပ်ဖွဲ့တွေကိုနေရာဖြန့်ကျက်ချထားလိုက်ပါတယ်။
1863ခုနှစ်ဇူလိုင်လ၃ရက်နေ့မှာတော့တန်တတတိုက်ပွဲတွေထိတိုက်ရင်ဆိုင်ဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းတပ်ကတပ်ဖွဲ့ဝင် 3,000 နဲ့မြောက်ပိုင်းတပ်ကတပ်အင်အား 2,000 တို့တိုက်ခိုက်ကြတာမှာအဆုံးမတော့တောင်ပိုင်းတပ်တွေဆုတ်ခွာခဲ့ရပါတယ်။ဒုတိယနေ့မှာတော့နှစ်ဖက်စလုံးမှာတိုက်ပွဲဝင်ဦးရေသင်္ကန်းနာထိကတ်လာခဲ့ပါတယ်။ တတိယနေ့ဖြစ်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်လာချိန်မှာတော့တောင်ပိုင်းတပ်ဖွဲ့ဝင်တွေအကြဆုံးများတာကြောင့်ဗိုလ်ချုပ်ကြီးရောဘတ်လီဟာသူ့ရဲ့တပ်တွေကိုဗာဂျီးနီးယားအထိပြန်လည်ဆုတ်ခွာစေခဲ့ပါတယ်။ဒီ၃ရက်ကြာတိုက်ပွဲတွေအတွင်းတပ်သား9000တထောင်လောက်တေကြီးထိခိုက်ဒဏ်ရာရပျောက်ဆုံးခဲ့ပါတယ်
။ဒီတိုက်ပွဲတွေအပြီးလေးလကြာမှာသမရအစ်ဘရာဟမ်လင်ကွန်ကဂက်ဒစ်ဘတ်တိုက်ပွဲအတွင်းကြာဆုံးသူတွေအတွက်ရည်စူးပြီးကျင်းပတဲ့ခမ်းနားအတွင်းသမိုင်းဝင်မင်ကွန်ပြောကြားခဲ့ပါတယ်။သူ့ရဲ့မင်ကွန်ထဲမှာသမရလင်ကွန်ကမြောက်ပိုင်းနဲ့တောင်ပိုင်းတက်ကအသက်ဆွလွန်ခဲ့သူတွေကိုတည်ဆုံခြင်းနဲ့ရှင်သန်ခြင်းနှစ်ရဲ့ကြားကရဲရင်တဲ့လူစမ်းကောင်းတွေအဖြစ်အကုန်ပြုပြောဆိုခဲ့ပါတယ်
။ထိတိုက်ပွဲဟာညှဉ်းညွတ်ပြီးအင်အားတောင့်တင်းတဲ့နိုင်ငံဖြစ်ဖို့နိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့တဲ့သူတွေမျှော်မှန်းချတဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုအဆုံးအဖြတ်ပေးခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်။ကျွန်းစနစ်နဲ့ပတ်သက်လို့တောင်နဲ့မြောက်အကြားအငင်းပွားရာကနေပြည်တွင်းစစ်ဖြစ်လာခဲ့တာပါ။ဒါအပြင်အခွန်ကောက်ခံမှုစနစ်နဲ့ပြည်နယ်နဲ့ဖက်ဒရယ်အကြားအာဏာခွဲဝေတုံ့ဆွဲမှုတွေမှာပါတဘောမတူဖြစ်ခဲ့ရတာပ
ါအမေရိကန်သမိုင်းမှာအခုလိုအယုတ်ဆိုးအကြီးတန်းတဲ့စစ်ပွဲတွေဖြစ်ခဲ့ပေမဲ့တစ်ဖက်နဲ့တစ်ဖက်ငြင်းငြင်းရရယူပြီးအမေရိကန်ပြည်ထောင်စုဆိုပြီးဖြစ်လာအောင်ဆောင်ရွက်နိုင်ခဲ့ကြတာကတော့အတုယူစရာပါဗျာငြင်းငြင်းရအတွက်စစ်ပွဲတွေဆင်နေကြတယ်ဆိုပေမဲ့အဲ့ဒီစစ်ပွဲတွေပြီးမှတကယ်ငြင်းငြင်းရကိုရရှိမှသာဒါဟာငြင်းငြင်းရအတွက်တိုက်တဲ့စစ်ပွဲလို့ခေါ်ဆိုနိုင်မှာပေါ့ဗျာနော်
မနာဘောကွာအောင်ရဲ့ဒါရင်ပဲဟုတ်မလဲစစ်ပွဲတွေဖြစ်ခဲ့ကြတဲ့ခုလိုဖြစ်ရမျိုးကိုရှောင်ရှားနိုင်ဖို့အတွက်နောင်မျိုးဆက်တွေသင်ကန်းစာယူနိုင်အောင်လဲဆောင်ရွက်နေကြပါသေးတယ်ရှင
်ဟုတ်ပါတယ်ဗျာအခုလိုတိုက်ပွဲတွေဖြစ်ပြီးအနှစ်150လောက်အကြာမှာတော့တစ်ချိန်တုန်းကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့ Gettysburg လမ်းတွေပေါ်မှာ uniform ဝတ်စစ်သားတွေအများပြားပြန်လည်ရောက်ရှိလာပါတယ်ဒါပေမဲ့ဒီစစ်သားတွေဟာအမေရိကန်တောင်ပိုင်းနဲ့မြောက်ပိုင်းစစ်တိုက်ကြဖို့အတွက်မဟုတ်တော့ပဲဒီစစ်ပွဲအထင်အမှတ်တရအခမ်းအနားတွေကိုငင်းငင်းချမ်းချမ်းဆင်နွှဲနေကြတာပါ
1863ခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း150ကဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်းအမှတ်အနေနဲ့ဟိုရုံးကအတိုင်းစစ်ဝတ်ဆုံးနေဖို့အရက်သားတွေကလည်းဟိုရုံးကအတိုင်းဝတ်ကြပြီးအထိမ်းအမှတ်ကျင်းပတာပါဒီအထိမ်းအမှတ်ဆင်နွှဲသူတွေကတော့ဒါဟာ living history သက်ရှိသမိုင်းတွေဆိုပြီးတင်စားခေါ်ဝေါ်ကြပါတယ် Gettysburg အထိမ်းအမှတ်အခမ်းအနားကိုနှစ်စဉ်နှစ်တိုင်းဆင်နွှဲကြတာမှာတောင်ပိုင်းကထင်ပေါ်ကျော်ကြားတဲ့ဗိုလ်ချုပ်ကြီး Robert E. Lee နဲ့ Gettysburg တိုက်ပွဲအတွင်းကတရေကောင်းတွေအတိုင်းဝတ်ဆင်ကြတဲ့သူတွေလည်းရှိပါတယ်။ဒါအပြင်တောင်ပိုင်းနဲ့မြောက်ပိုင်းတက်ကတပ်ရင်းတပ်ဖွဲ့တွေရဲ့အရာရှိတွေတာမန်စစ်သားတွေပုံစံအတိုင်းလည်းဝတ်ဆင်ကြပါတယ်ကိုအောင်
။ Gettysburg စစ်ပွဲအကြောင်းပြောရင်တော့တစ်ဆက်တည်းပါလာတာကသမရ Abraham Lincoln ပါ။ American ပြည်အောင်စုမှလွတ်လပ်မှုစတင်မွေးဖွားလာပြီးဖြစ်ပြီးပြည်သူတွေရဲ့အစိုးရပြည်သူတွေအတွက်ပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့အစိုးရတရက်ဟာဒီကဘာမြေကနေပျောက်ကယ်သွားမှာမဟုတ်ဘူးလို့ပြောကြခဲ့တဲ့သမရလင်ကွန်ရဲ့ Gettysburg မင်ကွန်းဟာလည်းကြော်ကြားပါရယ်ဗျာ
အမေရိကန်တွေအတွက်ကတော့အခုလိုဟိုရုံးကအတိုင်းဝတ်စားဆင်ပြီးအထိတ်အမှတ်ဆင်နွှဲတာဟာအမေရိကန်ပြည်ထောင်စုဖြစ်လာဖို့တိုက်ပွဲဝင်ခဲ့ကြတဲ့တရေကောင်းတွေကိုဂုဏ်ပြုတာပါခုခါမှာတော့ Pennsylvania ပြည်နယ် Gettysburg မြို့မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်ဖွဲ့ဝင်တွေဟာစစ်ကြောင်းတစ်ခုထဲမှာအတူချီတက်နေကြပါပြီဒါအပြင်အခုလိုစစ်ပွဲပြီးဆုံးတဲ့အချိန်မှအခမ်းအနားတွေကိုနှစ်စဉ်နှစ်တိုင်းကျင်းပနေကြတဲ့အချိန်ထဲမှာပဲဒီစစ်ပွဲတွေဖြစ်ခဲ့တဲ့နေရာတွေမှာဟိုရုံးကအတိုင်းဝတ်စားဆင်ပြီးတကယ့်စစ်မြေပြင်မှာလို့ပြစ်ခတ်သရုပ်ဆောင်ပြသတာတွေကိုစိတ်ပါဝင်စားသူတွေကြည့်လို့ရအောင်တပ်ဆိုင်ရာအာဏာပိုင်တွေနဲ့စေတနာဝန်ထမ်းကူညီသူတွေအတူပူးပေါင်းပြီးသမိုင်းကိုလေ့လာနိုင်အောင်လဲဆောင်ရွက်နေပါတယ်ရှင
်အခုတခါဆက်ပြီးတင်ပြပေးမယ့်အကြောင်းအရာကတော့ American ပညာရေးသမိုင်းမှာထင်ရှားတဲ့ဥပဒေတရအကြောင်းဖြစ်ပါတယ်ဇူလိုင်လ2ရက်နေ့1862ခုနှစ်မှာသမရအစ်ဘရာဟမ်လင်ကွန်ကမော်ရီအက်လို့ခေါ်တဲ့ဥပဒေကိုလက်မှတ်ရေးထိုးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုပြည်နယ်တိုင်းမှာအဆင့်မြင့်ပညာရေးစနစ်ကိုတင်ကြားပေးနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီဥပဒေပြဋ္ဌာန်းနိုင်အောင်အစိုးရတင်သွင်းတဲ့ဘာမောင့်ပြည်နယ်ကအောက်လွှတ်တော်အမတ်ကိုဂုဏ်ပြုပြီးမော်ရီဥပဒေဆိုတဲ့နာမည်ကိုပေးခဲ့တာပါ။
မော်ရီဥပဒေအရအမေရိကန်ပြည်ထောင်စုပြည်နယ်တိုင်းကအထက်နဲ့အောက်လွှတ်တော်အမတ်တွေဟာတောင်းနှထောင်စတူရမ်းမိုင်အခြေရှိတဲ့မြေကိုရရှိမှာဖြစ်ပြီးဒီမြေတွေကိုပြန်ရောင်းပြီးနောက်ရလာတဲ့ငွေနဲ့ဒေတာကောလိပ်အကြောင်းတစ်ကြောင်းကိုအများပြည်သူအတွက်ဆောက်လုပ်ပေးရမှာဖြစ်ပါတယ်။အဲ့ဒီအကြောင်းတွေမှာစိုက်ပျိုးရေး၊အင်ဂျင်နီယာနည်းပညာနဲ့စစ်တင်နာတွေကိုပို့ချပေးမှာပါ။အ
ဲ့ဒီမြေနေရာတွေကိုရောင်းရတဲ့ငွေနဲ့စတင်ဆောက်လုပ်ထားတဲ့အကြောင်းတွေထဲမှာမွန်တာနာပြည်နယ်တက်ကတိုအဲလာဘားမားပြည်နယ်ကအော်ဘန်တက်ကတိုနဲ့အလာစကာတက်ကတိုတွေပါဝင်ပါတယ်။မြေနေရာတွေကိုပြန်လည်ရောင်းချပြီးဆောက်လုပ်ခဲ့တဲ့တက်ကတိုကောလိပ်တွေရဲ့အကြီးအကဲဟောင်းပီတာမက်ဂရက်ကမော်ရီယယ်ဥပဒေကြောင့်အမေရိကန်အလဲအလက်လူရန်းစားတွေရဲ့သားသမီးတွေဟာတက်ကတိုတွေမှာပညာစီးပွားခွင့်ရတယ်လို့ပြောပါတယ်
။အခုနောက်ဆုံးတင်ပြပေးချင်တဲ့အကြောင်းအရာကတော့အမေရိကန်လွတ်လပ်ရေးနေ့မှာကွယ်လွန်ခဲ့သူသမရဟောင်းနှစ်ဦးအကြောင်းပါ။အဲ့ဒီနှစ်ဦးကတော့လွတ်လပ်ရေးကြေညာစာတမ်းကိုအဓိကရေးဆွဲခဲ့တဲ့ သောမတ်ဂျက်ဖဆန်နဲ့အဲ့ဒီအချိန်ကလွတ်လပ်ရေးရရှိအောင်ကြိုးပမ်းမှုတမိုင်းမှာအဓိကအခန်းကဏ္ဍကနေပါဝင်ခဲ့တဲ့ဂျွန်အဒမ်စ်တို့ဖြစ်ပါတယ်။လွတ်လပ်ရေးကြေညာစတန်းကိုလက်မှတ်ရေးထိုးပြီးအနည်း90အကြာမှာနိုင်ရီပိုင်းသာခြားပြီးရှေ့ဆင့်နောက်ဆင့်ကွယ်လွန်ခဲ့ကြတာပါ
။သောမတ်ဂျက်ဖဆန်ကတော့ဗာဂျီးနီးယားပြည်နယ်မွန်တီချဲလိုမှာကွယ်လွန်ခဲ့ပြီးဂျွန်အဒမ်စ်ကတော့မန်ဆာချူးဆက်ပြည်နယ်ကွင်းစီမှာကွယ်လွန်ခဲ့ပါတယ်။သမရဟောင်းဂျက်ဖဆန်ဟာနာမကျန်းဖြစ်နေခဲ့ပြီးအသက်82နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်။သမရဟောင်းအဒမ်စ်ကတော့အသက်90အရွယ်မှာကွယ်လွန်ပြီးသူမကွယ်လွန်ခင်မှာသောမတ်ဂျက်ဖဆန်ကွယ်လွန်သွားခဲ့တာကိုမသိခဲ့ပါဘူး
။အင်္ဂလိပ်လက်အောက်ကနေလွတ်လပ်ရေးရယူဖို့ကြိုးစားခဲ့တဲ့1956ခုနှစ်ကာလတွေမှာတွေ့ဆုံခဲ့ကြတဲ့သူတို့နှစ်ဦးဟာတဘောရာချင်းအမြဲတိုက်ဆိုင်နေတာတော့မဟုတ်ပေမဲ့လည်းရေရှည်ဆက်ဆံရေးခိုင်မြဲကြသူတွေဖြစ်ခဲ့ကြပါတယ်။သူတို့နှစ်ဦးကြားအပြန်အလှန်ရေးသားခဲ့ကြတဲ့စာတွေကတော့သမိုင်းပညာရှင်တွေဒီကနေ့ထိလေ့လာအတူယူစရာတွေအဖြစ်ရှိနေဆဲပါရှင
်ကူအောင်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တကွင်အစည်းအဝေးကိုနားဆင်ရပြီးဒီကနေ့ညနောက်ဆုံးအစည်းအဝေးဖြစ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရမှာပါ Talking မျိုးသက်ကတင်ဆက်ထားတာပါ
နေဆက်ကြဝလာမိသားစုတွေမှာကဘာကနေအဝေးဆုံးမှာရှိနေတဲ့ဘလူးတိုဂျိုးငယ်ကလေးအထိရောက်အောင်လူသားတွေအောင်အောင်မြင်မြင်သွားနိုင်ပြီဆိုတာကိုဒီတစ်ပတ်မှာပြောပြပေးပါစီ။လွန်ခဲ့တဲ့9နှစ်ခွဲလောက်ကနေအာဂါသာနဲ့တွေ့တင်ခဲ့တဲ့မောင်းသူမပါတဲ့ American အာဂါသာရဲ့ New Horizons ဟာဆက်ကြဝလာရဲ့အဆွမ်းမှာရှိတဲ့ဘလူးတိုစီရောက်တဲ့အထိအလုတ်လုံနေစေပါ။2015 July 14ရက်အင်္ဂါနေ့မှာတော့မိုင်ပေါင်းတန်းပေါင်း3000အာကာသာခီးပေါက်နေပြီဖြစ်ပြီးရေခဲတွေချောက်ခဲတွေနဲ့ဖွဲ့စည်းထားတဲ့ပလူတိုနားကိုရောက်သွားတာဖြစ်ပါတယ်။ဒါဟာအမေရိကန်အာကာသစူးစမ်းရေးအဖွဲ့ NASA ရဲ့နှစ်ပေါင်း50ကျော်စူးစမ်းမှုတွေတဲ့ကအောင်မြင်မှုမှတ်တိုင်ဖြစ်နေတဲ့သမိုင်းတွင်တဲ့အောင်မြင်မှုပါ။ပလူတိုနဲ့အနီးဆုံးနေရာအထိကပ်နိုင်ခဲ့ပြီးတဲ့နောက်13နာရီလောက်အကြာမှာတော့တနအီကိုမိုင်ပေါင်း3000နှုန်းနဲ့ပြန်နေတဲ့အာကာသယင်ဟာသူ့ပလူတိုကိုဖြတ်နေပြီဆိုတာကိုအချက်ပေးဆက်သွယ်လာခဲ့ပါတယ်။ဒီအာကာသခီးစင်မှာမပေါမကွင်းနဲ့ရှင်တန်နေတယ်ဆိုတာကိုအချက်ပြတဲ့ဒီအချက်ပေးတန်ကိုလက်ခံယူတဲ့မြေပြင်စခန်းကတော့ American ရှေ့ချမ်း Maryland ပြည်နယ်ထဲမှာရှိပါတယ်။သူ့ကို Baltimore မြို့ပြင်မှာရှိတဲ့ Johns Hopkins တက္ကသိုလ်အသုံးချယူပဗေဒဌာနဓာတ်ခွဲခန်းကနေထိမ့်ချုပ်နေတာပါ။New Horizons ရဲ့ Radio အချက်ပေးဆက်သွယ်မှုရတဲ့အချိန်မှာထိမ့်ချုပ်ရဲ့စခန်းကတာဝန်ခံတွေပြောဆိုလှုပ်ရှားနေတာတွေကိုသောတာရှင်တွေသိချင်ကြမှာပါ
We are in lock with telemetry with the spacecraft
မြေပြင်ထိမ့်ချုပ်တဲ့စခန်းကိုအာကာသယာဉ်ကနေအချက်လက်တွေအလုံးလျောက်ပြန်ပြီးပို့နိုင်အောင်လုပ်ပေးတဲ့စနစ်ကိုချိတ်ဆက်နိုင်ပြီဖြစ်ကြောင်း New Horizons အစီအစဉ်တာဝန်ခံ Alice Bowman ကကြေညာလိုက်တဲ့အခါမှာတော့အားလုံးတပြင်းချနိုင်ခဲ့ပါတယ်အာကာသယာဉ်တိတ်တိတ်ချာချာအလုံးလုံးနေကြောင်းအချက်ပြမှုကိုရခဲ့တဲ့အတွက်ဒါဟာတကယ့်အောင်မြင်မှုတရားလို့ဒီအစီအစဉ်ရဲ့ဥဆောင်သိပ္ပံပညာရှင်တဦးဖြစ်တဲ့ Alan Stan ကပြောပါတယ
် I'd like to characterize that DSN pass you all just watched as one small step
အာကာသဟင်းလင်းပြင်ကွန်ရက်ကိုအခုလိုချိတ်ဆက်နိုင်လိုက်တာဟာဒီ New Horizon အတွက်ခြေလှမ်းလေးတစ်လှမ်းဖြစ်သလိုလူသားတွေအတွက်လည်းတကယ်ကြီးကျယ်တဲ့အောင်မြင်မှုခြေလှမ်းတစ်ရက်ပါလို့ကျွန်တော်တင်စားပြောချင်ပါတယ
်အမေရိကန်နိုင်ငံနယူးယောက်ကနေအိန္ဒိယနိုင်ငံမွန်ဘိုင်းမြို့လောက်ရှိတဲ့မိုင်ပေါင်း9950လောက်အကွာအထိဒီအာကာသယာဉ်ပလူတိုနားကိုကတ်သွားချိန်မှာပလူတိုကအပိုင်းစာတွေထိမှန်ပြီးပျက်စီးတာမျိုးရှာချပါပါလည်းဖြစ်သွားနိုင်တာပါအာကာသယာဉ်အခုလိုကတ်သွားချိန်အတွင်းမှာပလူတိုနဲ့ပတ်သက်တဲ့အချက်လက်ပေါင်းများစွာကိုမှတ်တမ်းတင်စုဆောင်းခဲ့တာမို့ဒီအချက်လက်တွေကိုပြန်ပြီးမပို့နိုင်ခင်ဒီရင်လေးမပြတ်မစီးရှိနေဖို့လိုပါတယ်။ဝိုင်းတော်သားတွေကမမ်းလို့ခေါ်ကြတဲ့ New Horizons အစီအစဉ်တာဝန်ခံ Alice Bowman ကဒီရင်ကလေးကြမ်းကြမ်းမာမာနဲ့မပြတ်မစီးရှိနေပါတယ်လို့အတည်ပြုပါတယ
်။ It was very happy to go on and collect more science.
အာကာသယာဉ်ကလေးကောင်းကောင်းမွန်မွန်လက်လက်ဆက်ဆက်ရှိပါတယ်။ဆက်ပြီးတော့လည်းပျော့ပျော့ရွှင်ရွှင်နဲ့အလုပ်ကောင်းကောင်းလုပ်ဆက်လုပ်မှာပါ။သိပ္ပံအချက်လက်တွေပို့ကဖို့ရှိတဲ့အပြင်ပင်မကွန်ပျူတာစနစ်မှာအချက်လက်မှတ်တမ်းတင်ဆက်ရှိပါတယ်။ထိန်းချုပ်ခန်းကအင်ဂျင်နီယာတွေကလည်းမှတ်တမ်းတင်ဆက်ကလူကိုခန့်မှန်းထားတဲ့အတိုင်းအလုပ်လုပ်နေတယ်လို့သတင်းပို့တာမို့ဒီအာကာသယာဉ်ကအချက်လက်တွေကိုမှတ်တမ်းတင်နေတယ်ဆိုတာသိရပါတယ်
။ New Horizons ယာဉ်ဟာဆက်ကြဝဠာရဲ့အစွန်းမှာရှိတဲ့ဂျိုသေးလေးဖြစ်တဲ့ပလူတိုနဲ့အနီးဆုံးနေရာကိုကတ်သွားပြီးတဲ့နောက်နောက်ထပ်၈နာရီလောက်ပလူတိုဝန်းကျင်ကလေထုကိုလေ့လာဖို့အတွက်ဆန်းသက်တိုင်းထွာမှုတွေကိုဇက်တိုက်လုပ်ခဲ့သလိုပလူတိုရဲ့ပင်မလာတဲ့ဆင်းဖြစ်တဲ့ Charon ကိုပါဓာတ်ပုံတွေရပ်ယူခဲ့တာပါဒ
ဒီဆူဆောင်းရယူတဲ့ဓာတ်ပုံတွေနဲ့အတူအချက်လက်တွေကိုကဘာကိုပြန်ပို့မှာဖြစ်ပါတယ်။အခုလိုအချက်လက်တွေဆူဆောင်းနေချိန်မှာအနှောက်အယှက်မရှိစေဖို့အတွက်ကဘာနဲ့ခေတ္တအဆက်အသွယ်ဖြတ်တောက်ထားဖို့လည်းစီစဉ်ထားပါတယ်။ New Horizons ကဒီအချက်လက်အများအပြားကိုဆူဆောင်းမှာမို့သူကနေကဘာကိုပြန်ပြီးပို့မယ်အချိန်ဟာ16လလောက်ကြာမယ်လို့ NASA ကပြောပါတယ်။ဒီစီမံကိန်းဟာအခုဆိုဒေါ်လာတန်း900လောက်ကုန်ကျနေပြီဖြစ်ပါတယ်။ဒါပေမဲ့ NASA ရဲ့နှစ်ပေါင်း90ကျော်ဆူဆောင်းမှုကနေသိပ္ပံဆိုင်ရာအောင်မြင်မှုကအဖိုးမဖြတ်နိုင်ဘူးလို့ NASA ကစီမံခန့်ခွဲရေးတာဝန်ခံ Charlie Bolden ကပြောပါတယ်
။ Once again we've achieved a historic first.
ကျွန်တော်တို့သမိုင်းဝင်အောင်မြင်မှုတစ်ခုရခဲ့တယ်ဆိုတာကိုပထမဆုံးထပ်ပြောပါရစေ။အမေရိကန်ပြည်ထောင်စုဟာပလူတိုပထမဆုံးရောက်တဲ့နိုင်ငံဖြစ်နေပါပြီ။ဒီစီစဉ်ကနေကျွန်တော်တို့ရဲ့နေမိသားစုထဲမှာရှိတဲ့ဂျူတိုင်းဂျူတိုင်းကိုကျွန်တော်တို့အရောက်သွားနိုင်ပြီလို့ပြောနိုင်ပါတယ
်။ပလူတိုဟာရေခဲမုန်တွေဥက္ကာပြန်တွေနဲ့ပြည့်နေတဲ့ Kuiper Belt ပတ်လမ်းထဲမှာရှိပြီးအခုအာကာသယာဉ်ရောက်နေတဲ့နေရာကတော့ကမ္ဘာကနေမိုင်တန်းပေါင်း3000လောက်မှာပါ။ဒီ Kuiper ပတ်လမ်းကို1992ခုနှစ်မှာစတွေ့ခဲ့တာဖြစ်ပြီးသူဟာ Neptune ဂြိုလ်ထက်ပိုပြီးဝေးတဲ့နေရာမှာရှိပါတယ်။ဆန်ညာအသေးလေးအရွယ်ရှိတဲ့ New Horizons ရှင်ဟာမပြတ်မစီးပဲအဲ့ဒီနေရာကနေကဘာကိုပြန်ပြီးသတင်းပို့နေနိုင်တာမို့ဒီအာကာသဟင်းလင်းပြင်လဲကသိပ္ပံပညာရှင်တွေမေးခွန်းထုတ်နေကြတဲ့ပဟေသည့်တွေအတွက်အဖြေတွေမကြခင်မှာရနိုင်တော့မှာဖြစ်ပါတယ်။သူကပြန်ပြီးပို့တဲ့ဓာတ်ပုံကိုမြင်လိုက်တဲ့အခါမှာသိပ္ပံပညာရှင်တွေအဖို့ပင်မန်းသမားတွေပျောက်ကုန်တာပါ။အရင်ကနိုက်ထရိုဂျင်ထန်းဝယ်တွေနဲ့မှိုင်းမုံနေတဲ့လေထုကြောင့်ဘာမှကွဲကွဲပြားပြားမသိခဲ့ရတဲ့ပလူတိုကိုမျက်ဝါးထင်ထင်မြင်ရတဲ့အခါမှာအရင် NASA အာကာသယာဉ်မှူးဟောင်းတစ်ယောက်ဖြစ်တဲ့ John Grunsfeld ကဝမ်းမြောက်ဝမ်းသာနဲ့အခုလိုပြောပါတယ
်။ Pluto has turned out to be an extraordinarily complex and interesting world.
Pluto ကိုမြင်လိုက်ရတဲ့အခါမှာတော့သူ့ဖွဲ့စည်းပုံကတကယ်ကိုရှုပ်ထွေးပြီးတိတ်ကိုစိတ်ဝင်စားစရာကောင်းတာကိုတွေ့ရပါတယ်။ဟုတ်ပါတယ်။လက်တွေမဟုတ်ရင်တော့ဘယ်ဟာကိုမှရေရာမသိနိုင်ပါဘူးအခုတော့သူ့ကိုပထမဆုံးအကြိမ်ဖြစ်ကျွန်တော်တို့သိလာပါပြီ
အာကာသယာဉ်ကနေကမ္ဘာကိုရေဒီယိုအချက်ပြစနစ်နဲ့သတင်းပြန်ပို့တဲ့အခါမှာအလင်းပြေးနှုန်းအတိုင်းပို့တာမို့ကမ္ဘာကိုရောက်ဖို့အတွက်အကြမ်းဖျင်း၄နာရီခွဲလောက်ကြာပါတယ်သူကပို့ပြီးတဲ့အချက်လက်တွေအရဆိုရင်အရင်ကဂျိုကြီးကိုလုံးထဲမှာထည့်ထားတဲ့ကမ္ဘာကနေအဝေးဆုံးမှာရှိနေတဲ့ Pluto ဟာငိုတွက်ထားတာထက်နည်းနည်းပိုပြီးကြီးနေတာတွေ့ရတယ်လို့ Alan Stan ကပြောပါတယ
် We've discovered that Pluto's a little bit larger than we anticipated. We now have good measurements of its diameter.
Pluto ဟာကျွန်တော်တို့ငိုကမှန်းဆထားတာထက်နည်းနည်းလေးပိုကြီးနေတာကိုတွေ့ရပါတယ်။သူ့ကိုအခုကောင်းကောင်းတိုင်းတာနိုင်ပါပြီ။သူ့အချင်းဝက်က1185ကီလိုမီတာရှိပါတယ်။သူ့ကို Kuiper ပတ်လမ်းထဲကအကြီးဆုံးအဆိုင်ခဲဖြစ်ပြောဆိုကြတော့မှာပါ။အခုဆိုရင်သူ့ဒုတွေကဘလောက်ရှိတယ်ဆိုတာအတိအကျသိရပြီးဖြစ်တယ်လို့သူ့အရွယ်စားကလည်းပိုပြီးကြီးနေတဲ့အတွက်ဒါဟာသိပ္ပံဆိုင်ရာမှာအတော့ကိုအရေးပါပါတယ်
။ Pluto ကိုနိုင်ငံတကာနက္ခတ္တဗေဒအသင်းကြီးကလည်း2006ခုနှစ်မှာဂျိုသိန်းဂျိုမွားဆင်းတဲ့ကိုပြောင်းပြီးထိတ်ခဲ့တာဖြစ်ပါတယ်။အခုဆိုရင် Neptune ထက်ပိုပြီးဝေးတဲ့နေရာက Kuiper ပတ်လမ်းထဲမှာရှိတဲ့ထောင်ပေါင်းချီတဲ့ဂျိုသိန်းဂျိုမွားလေးတွေကျဲတကွန်တွေဥက္ကာပြန်တွေထဲမှာရှိနေတဲ့ Iris တဲ့ Pluto ကပိုပြီးကြီးတယ်လို့တင်ဝင်မှတ်တမ်းတင်နိုင်ပြီဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစေ။နောက်တစ်ပတ်မှပြန်ပြီးဆုံရအောင်မယ်နော်။
တော်ရင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရတာပါ။မနက်ဖြန်ပြီးမနက် VOA ကထုတ်လွှင့်မဲ့အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 32 39တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကတင်ပြပါမယ်။
အမေရိကန်ပြည်သူတနက်စီဗီနဲ့တောင်ပိုင်းချက်တန်နူကမြို့ကစစ်ဖက်ဆိုင်ရာနေရာနှစ်ခုမှာမနေ့တုန်းကမရင်းစစ်သား၄ဦးသေဆုံးခဲ့တဲ့ပြစ်ခတ်မှုတွေကိုဘာရွေချက်နဲ့လုပ်ခဲ့တယ်လဲဆိုတာပြည်သူစုံစမ်းစစ်ဆေးရေးဘူ FBI ကစုံစမ်းနေပါတယ်။အသက်24နှစ်အရွယ်သနတ်သမားမိုဟာမက်ယူဆပ်အဗ်ဒူလာဇီယာနိုင်ငံတကာချမ်းပယ်ဖွဲ့စည်းနေဆွနယ်ရာမျိုးတော့အခုချိန်ထိမတွေ့ရသေးဘူးလို့လည်းမနေ့တုန်းကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ FBI တာဝန်ရှိသူတွေကပြောဆိုထားတာပါ။ယူအန်ငယ်နျူကလ িয়ার စစ်ဆေးရေးနဲ့ပတ်သက်လို့ရရှိထားတဲ့သဘောတူညီချက်ကိုကုလသမဂ္ဂလူညွန်ရေးကောင်စီမှတည်ပြုနိုင်မှုတန်တမာနေပြင်ဆင်နေချိန်မှာပဲသဘောတူညီချက်ပေါ်တန်ရရဖြစ်နေတဲ့မဟာမိတ်နိုင်ငံတွေကလက်ခံလာအောင်အမေရိကန်အစိုးရကဆက်လက်ကြိုးပမ်းနေပါတယ်။ဆော်ရီအာရေဗျနိုင်ငံကနိုင်ငံခြားရေးဝန်ကြီးအက်တာကျူဗီယာကိုတော့သမ္မတဘရက်ကိုဘာမကဒီကနေ့အင်ပြီတော်မှာလက်ခံတွေ့ဆုံမှာပါ။ဂရိနိုင်ငံတို့တတိယကြိမ်ဗန္ဒိုက်ကူညီပေးရေးဆွေးနွေးညီနိုင်မှုဂျမန်လွှတ်တော်ကဒီကနေ့တခဲနဲ့မက်ခွဲဆုံးဖြစ်လိုက်ပါတယ်။အရေးပေါ်ကူညီပေးစီစဉ်တဲ့ပတ်သက်လို့အသေးစိတ်ဆွေးနွေးဖို့အစိုးရဆိုပြချက်ကိုအောက်လွှတ်တော်မှထောက်ခံမဲ့439မဲ၊ကောက်ခံမဲ့119မဲ၊ကြားနေမဲ့40နဲ့အတည်ပြုလိုက်တာပါ။ နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းဒေသမှာ8ဘွဲတော်ဆင်နွှဲနေကြတဲ့တောက်ချာနေမှာပဲဘုံပေါက်ကွဲမှုတွေထပ်ဖြစ်ခဲ့တာကြောင့်ဓမ္မတူတူမြို့မှာအနည်းဆုံးလူ10ဦးလောက်သေဆုံးသွားခဲ့ပါတယ်။မွတ်စလင်တွေထွတ်မြတ်ထားရရမ်ဒန်ဥပုသ်လအဆုံးသတ်ချိန်ဘုရားဝတ်ပြုစုတောင်းခဲ့ကြတဲ့ကွဲမြင့်ကြီးထဲမှာနှစ်ချိန်ပေါက်ကွဲမှုဖြစ်ခဲ့တာပါ။ပထမပေါက်ကွဲမှုနှစ်ချိန်ဖြစ်ပြီးနောက်ထပ်ပေါက်ကွဲမှုတစ်ချို့ထပ်ဖြစ်တယ်ဆိုပြီးတော့လည်းသတင်းတစ်ချို့ကဖော်ပြနေကြပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရည်မှုကကိုကောင်းထက်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Glenn Funkelio ဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီ7:00လိုင်းနိုမီတာ24-25-32တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သတို့ရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။
This program has come to you from the Voice of America, Washington.